Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင် VOA American တန်ရဲ့2022ခုနှစ်မေလ29ရက်တောက်ကြညရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3251ပြင်လိုင်းဒိုမီတာ190ကနေဖွင့်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျ။ဒီညစီတင်မှုကကျွန်တော်ဝင်းမြမဒီညထိတ်တန့်ရောက်သတင်းတွေထဲမှာတော့အမေရိကန်ကျောင်းတွင်22ဦးပြစ်ခံရတဲ့တက်ဆက်စ်ပြည်နယ်မှာလက်နက်ရောင်းဩဇာကြီးအဖွဲ့ NRA ညီလာခံဒီနေ့စမှာပါယူကရိန်းမှာရုရှားလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်နဲ့ကုလအထူးကိုယ်စားလှယ်တို့မြန်မာအရေးဆွေးနွေးခဲ့ကြပါတယ်ပြည်တင်ဆိုရကြီးတန်းတရမန် NUG ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီသတင်းတွေနဲ့အတူအခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းနယ်ခရီးပြည်နယ်ဒုက္ခသည်တချို့ကို WFP ကအကူအညီပေးနေတာမှာခက်ခဲလာမှုကိုကူညီနေသူတူက
အမှုတွင်ပိုင်းဆိုတော့ကျွန်တော်တို့မှာပြည်နေသားရပါတော့နံပါတ်7ကတော့ပြောနေမျိုးမူရလာရင်ထော်တယ်ရိတ်ခါရရဖို့ရင်ထည့်ခဲတဲ့ခါကြတော့ငါပြောနေမျိုးပေါ့နော်ဒီစာ
အခုလိုအကူအညီတွေစခက်ခဲလာတာအပြင်နောက်ဒီလူသားချင်းစာနာမှုအကူအညီတွေအတွက်ချမှတ်ထားတဲ့မူပေါင်းတိုင်းလိုက်နာဖို့စစ်ကောင်စီပြောခွင့်ရသူကတတိပေးလိုက်ပါတယ်။ဖာကတ်မြို့နယ်အတွင်းမှာတော့စစ်ကောင်စီနဲ့ KIA တိုက်ပွဲမှာအရသာတူဒဏ်ရခဲ့ပါတယ်။အခုလိုသတင်းထွားတွေပြီးမှတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြို့သမီးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍကိုနှဆင်ကြည့်ရှုရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုသညင်ဦးတို့ပြပြပေးပါဦးခင်ဗျာ။
Texas ပြည်နယ် Uvalde မြို့က Rob Mularan ကျောင်းမှာဆယ်ကျော်တဲ့အရွယ်တနတ်သမားလက်ချက်နဲ့ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုဖြစ်ထားတာရပ်ပိုင်းမဲ့ရှိနေချိန်မှာ Texas ပြည်နယ် Houston မြို့မှာပဲအမျိုးသား Rifle အသင်း NRA ရဲ့နှစ်ပတ်လည်ညီလာခံဒီကနေ့စတင်ကျင်းပပါရယ်ဒီညီလာခံမှာလူကိုယ်တိုင်ဒီနေ့တက်ရောက်မိန့်ခွန်းပြောဖို့ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကအစောပိုင်းမှာအစီအစဉ်ရှိခဲ့ပေမဲ့အခုတော့ဒီအစီအစဉ်ကိုဖျက်ပြီးတော့ Uvalde မြို့ကိုသွားရောက်မှာဖြစ်ပါရယ် American ပြည်ထောင်စုမှာလက်နက်ကင်ဆောင်ခွင့်ဆက်ရှိနေဖို့အဓိကစည်းရုံးပြောဆိုနေတဲ့ NRA Rifle အသင်းရဲ့၃ရက်ကြာညီလာခံမှာ American သမ္မတဟောင်း Donald Trump ကတော့မိန့်ခွန်းပြောကြားဖို့အစီအစဉ်ရှိပါရယ်အင်္ဂါနေ့တုန်းကမူလာရန်ကျောင်းမှာဖြစ်ပွားတဲ့ပြစ်ခတ်မှုကို Texas ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုကြမ်းကြာခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်မိန့်ခွန်းထုတ်ခံရမှုတွေလည်းရှိနေပါရယ်အထက်တန်းကြောင်မပြီးခင်ကြောင်းထွက်ထားတဲ့တနက်သမား Salvador Ramos ဟာရဲတပ်ဖွဲ့ရောက်မလာခင်လေးတန်းကြောင်စာသင်ခန်းထဲမှာမိနစ်40ကနေတနင်္လာနေ့ပါပြစ်ခတ်ခဲ့တယ်လို့အတွက်22ယောက်သေဆုံးခဲ့ရတာဖြစ်တယ်ဆိုပြီးအစိုးရအရာရှိကပြောပါရယ်ကျောင်းဝင်းထဲမှာပိတ်မိနေတဲ့ကျောင်းသားတွေရဲ့မိဘတွေလမ်းဘေးမှာစုဝေးကြည့်နေကြသူတွေကရဲတပ်ဖွဲ့တွေကျောင်းဝင်းထဲအမြန်ဆုံးဝင်ရောက်ပြီးတော့တနက်သမားပြစ်ခတ်တပ်ဖြတ်နေတာကိုရပ်ဖို့အော်အဟစ်ပြောဆိုခဲ့ကြတယ်လို့မျက်မြင်တွေကပြောပါရယ်တနက်သမားဟာကျောင်းတကာတော့မခတ်ခါထားတဲ့အတွက်အတားအဆီးမရှိဝင်သွားနိုင်ခဲ့ပြီးအဲ့ဒီအချိန်မှာကျောင်းတုံ့ပြန်ရေးအရာရှိတဦးမှရှိမနေဘူးလို့ Texas ပြည်သူ့တုံ့ပြန်ရေးဌာနရဲ့ဒေသဆိုင်ရာညွှန်ကြားရေးမှူးကပြောပါရယ်ရှင်
။အမေရိကန်ပြည်တော်စုမှာပြည်ရင်းကျမ်းဖက်ဝါရာတိုက်ဖြတ်ရေးဥပဒေကျမ်းပေါ်ဆွေးနွေးမှုအထက်လွှတ်တော်ဒီမိုကရက်အမတ်တွေကကြိုးစားတာကို Republican အမတ်တွေကစာသားရင်းနေမှာပိတ်ပင်တားဆီးကြပါရယ်။ပြည်တွင်းမှာတရက်နဲ့ကျမ်းဖက်မှုတွေကိုဘလို့အကောင်းဆုံးထိန်းချုပ်ကာကွယ်မလဲဆိုတာကိုအထူးကပါတီကြီးနှစ်ခုကြားမှာငြင်းပွားနေတဲ့ချိန်အခုလို Republican အမတ်တွေကဆွေးနွေးမှုရှေ့မဆက်နိုင်အောင်လို့တားဆီးခဲ့ကြတာဖြစ်ပါတယ်။ New York ပြည်နယ် Buffalo မြို့ကကုန်စုံဆိုင်တစ်ခုမှာလူပြူဆယ်ကျော်တက်တနတ်သမားလက်ချက်နဲ့လူမဲ10ဦးတည်ဆုံးခဲ့တဲ့ဖြစ်ရပ်ပြီးခဲ့တဲ့နောက်ပြည်တွင်းကျမ်းဖက်ဝါရာတိုက်ဖြတ်ရေးဥပဒေကျမ်းကို Democrat အမတ်တွေလွှမ်းမိုးတဲ့အောက်လွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ကြပါတယ်။ဒီဥပဒေကျမ်းကိုအထက်လွှတ်တော်မှာဆွေးနွေးတည်ပြုဖို့အထက်လွှတ်တော် Democrat အမတ်တွေကမဲခွဲကြိုးစားကြပြီးမဲ့လိုအပ်တဲ့မင်းမရပဲနဲ့အရေးနှင်းခဲ့ပါတယ်။ဥပဒေကျမ်းကိုဆွေးနွေးဖို့အတွက်အတီးပြုမဲ60လိုအပ်ပြီးမဲထောက်ခံမဲ48မဲကန့်ကွက်မဲ48မဲနဲ့ရှုံးနေကြတာဖြစ်ပါတယ်။ပြည်တွင်းကျမ်းဖက်ဝါရာတိုက်ဖြတ်ရေးဥပဒေကျမ်းမှာလက်ဝဲစွန်းအဖွဲ့တွေရဲ့ကျူးလွန်မှုနဲ့ပတ်သက်လို့လုံလောက်တဲ့ဆောင်ရွက်မှုတွေမပါဘူးလို့ Republican အမတ်တွေကပြောဆိုပယ်ချခဲ့ကြတာဖြစ်ပါတယ်။အမေရိကမှာတနက်ရောင်းချမှုတင်းကျပ်ရေးတနက်ဝယ်သူတွေနဲ့နောက်ကျောင်းကိုစစ်စစ်ဆုံဆုံစစ်စေးရီလုပ်ဖို့ Democrat အမတ်တွေကနှစ်ပေါင်းများစွာကြိုးစားနေပြီးမဲ Republican အမတ်တွေကြောင့်မအောင်မြင်သေးတာဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းပြည်သူတွေပေါ်ရုရှားကလူမျိုးတုံးတပ်ဖြတ်တဲ့မူနဲ့ဆောင်ရွက်ကျူးလွန်နေတယ်ဆိုတာသိလာတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကသူ့ရဲ့နေ့စဉ်မင်းကွန်းမှာပြောကြားလိုက်ပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေအနေနဲ့စစ်ပွဲအဆုံးသတ်အောင်ဖိအားပေးမယ်ဆိုရင်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာမှာမဟုတ်ဘူးလို့သူကဆိုပါတယ်။ ဥရောပသမဂ္ဂကရုရှားအပေါ်အစီအစဉ်6ခုနဲ့အရေးယူတန်းခတ်ဖို့စ조사နေတဲ့တစ်ချိန်တည်းမှာဥရောပကိုရင်းနှီးတဲ့သဘာဝတန်းငွေရောင်းချမှုကနေရုရှားကတနေ့ကို1ဘီလီယံယူရိုနီးပါးရရှိနေတာကိုသူကထောက်ပြပါတယ်။ယူကရိန်းစစ်ကမ်းတွေမှာတောင်တင်နေတဲ့ဂျုံပြောင်းဆတဲ့ကောက်ပဲတိနံတွေကိုတင်ပို့လို့မရအောင်လို့ရုရှားကပိတ်ဆို့ပြီးကမ္ဘာကြီးကိုတစားကန်အဖြစ်လုပ်ဖို့စ조사နေတယ်လို့ဗြိတိန်နိုင်ငံသားကြီးဝန်ကြီးလစ်ထရပ်စ်ကကြားသာပေးနေတဲ့ကဆက်ဆွဲခဲ့ပါတယ်။ရုရှားဟာအစားအသောက်တွေကိုလက်နက်တပွဲသုံးနေတယ်လို့အမေရိကန်ကာကွယ်ရေးဌာနထိပ်တန်းအရာရှိတစ်ယောက်ကလည်းဒဲရိုပြောကြားခဲ့ပါတယ်လုံးဝရန်စားမှုမရှိဘဲကျူးကျော်တိုက်တဲ့ရုရှားစစ်ရဲ့နောက်ထပ်လူမဆန်တဲ့လုပ်ရဖြစ်တယ်လို့ပန်တာဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါတယ်အခုလိုယူကရိန်းထွက်ကုန်ကောက်ပဲတိနံတွေကိုလိုရာတင်ပို့လို့မရအောင်ရုရှားပိတ်ဆို့ထားတဲ့ကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတာနိုင်ငံတကာမဟာမိတ်တွေနဲ့အမေရိကန်အစိုးရကဆွေးနွေးနေတယ်လို့လည်းသူကပြောပါတယ်ယူကရိန်းစစ်ကမ်းတွေမှာနိုင်ငံသားကိုပို့ဆောင်ဖို့အသင့်ဖြစ်နေတဲ့ကောက်ပဲတန်ချိန်22တန်းလောက်ရှိမယ်လို့ပန်တာဂွန်တာဝန်ရှိသူတွေကခန့်မှန်းထားပါတယ်အဲ့ဒါတွေမပို့နိုင်အောင်လို့ရုရှားကပိတ်ဆို့ထားပါတယ်ရှင်
ဂျော်ဒန်မြေအနောက်ဘက်ကမ်းမှာမေလ17ရက်နေ့ကသတင်းယူနေစဉ်မှာအယ်ဂျာဇီးယားရုပ်သံသတင်းထောက်ဖြစ်တဲ့ Sharin Abu Akleh တနက်ထိမှတည်ဆုံခဲ့တဲ့ပေါ်စုံစမ်းမှုအရသူ့ကိုအစ္စရေးစစ်တပ်ကတမင်တပ်ဖြတ်ခဲ့တာဖြစ်တယ်လို့ပါလက်စတိုင်းအာဏာပိုင်ကပြောပါတယ်ဂျင်နင်မျိုးကပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုပေါ်မှာအစ္စရေးစစ်တပ်ရဲ့ဝင်ရောက်စီးနှင်မှုကိုသတင်းယူနေရင်းနဲ့ပါလက်စတိုင်းတွေဘွားအမေရိကန်ဝိုင်းရေးသတင်းတောက်ရဲ့ခေါင်းကိုတနက်ထိမှတည်ဆုံခဲ့တာဖြစ်ပါတယ်အဲ့ဒီနေရာမှာသတင်းတောက်တွေရောက်နေတယ်ဆိုတာကိုအစ္စရေးစစ်သားတွေသိရှိကြောင်းနဲ့အမေရိကန်သတင်းတောက်ခုလိုလွတ်ရာကိုထွက်သွားဖို့လှုပ်ဆင်မှာသူ့ကိုတမင်တက်တဲ့တဲ့ကိုပြစ်ခတ်ခဲ့တာဖြစ်တယ်လို့ဒီပါလက်စတိုင်းရှိနေချုပ်ကစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုကြာသပတေးနေ့မှာသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့တာဖြစ်ပါတယ်။စုံစမ်းမှုတွေကရရှိတဲ့တရီထောက်ထားတွေမျက်မြင်တွေရဲ့ပြောပြချက်တွေကျွမ်းကျင်သူတွေရဲ့အစီအစဉ်အရာဒီအမေရိကန်သတင်းတောက်နဲ့သူနဲ့တူပါသွားတဲ့သတင်းတောက်အဖွဲ့ကိုအစ္စရေးစစ်တပ်ကတမင်ပြစ်ခဲ့တာဖြစ်တယ်လို့ရှင်းနေချုပ်အခရမ်အယ်ခါတက်ကပြောပါတယ်။ပြစ်ခတ်ခံရစဉ်သူဟာသတင်းတောက်အမှတ်တာ press လို့ဖော်ပြတဲ့အပေါ်အင်ဂျီရောခေါင်းဆောင်ဘူပါဝစ်ဆင်ထားပါတယ်အစ္စရေလဘက်ကရောပါလက်စတိုင်းတို့ဘက်ကပြစ်လိုက်တဲ့တနက်ချီဓမ္မမဟုတ်အစ္စရေးစစ်သားမှားပြစ်မိလို့သတင်းတောက်တည်ဆုံးတာဖြစ်နိုင်တယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းထိုမီတာ19ကီလိုဟတ်တင်ငါးလင်းငါးတုံညာလိုင်းထိုမီတာ25ကီလိုဟတ်တစ်တစ်ရှခွန်တုံညာလိုင်းထိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မေလ29ရက်တောက်ချာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံအရေးကြီးကိစ္စဟာမလွယ်ကူပေမဲ့အရေးကြီးတယ်လို့ဝန်ကြီးချုပ်ဟွန်ဆိုင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာကိုပြောကြားခဲ့ပါတယ်။အာဆီယံဥက္ကဋ္ဌအနေနဲ့ကမ္ဘောဒီးယားနိုင်ငံကဆောင်ရွက်ရမယ့်အခမ်းအနားကိုဆက်ပြီးဆောင်ရွက်ဖို့တန်တိတ်ထန်ချထားတယ်လို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံဘေးဘက်မှာတွေ့ဆုံချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကပြောခဲ့တဲ့အကြောင်းကိုတော့ကမ္ဘောဒီးယားကိုယ်စားလှယ်အဖွဲ့ဝန်ကြီးရဲ့အပြောကိုကိုးကားပြီးဖနွန်ဘန်ပို့စ်သတင်းစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေအဆုံးသတ်စေမဲ့ရေရှည်အဖြေချဖို့ပဋိပက္ခမှာပါဝင်နေသူတွေအားလုံးနဲ့ဆွေးနွေးမှုတွေပေါ်ပေါက်လာစေဖို့နဲ့လိုအပ်နေသူတွေစီကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံကခိုင်မာတဲ့အခိုင်အမာဆောင်ရွက်သွားမယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆိုင်ပြောခဲ့တယ်လို့လည်းသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာအရသာတွေအပေါ်အကြမ်းဖက်မှုကျော်သွားအောင်လုပ်နိုင်မဲ့နည်းလမ်းတွေရှာဖို့အရေးကြီးတယ်ဆိုတာကိုကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းပြောခဲ့တယ်လို့ရေးသားထားပါတယ်။ဒါအပြင်သူ့ကိုမြန်မာနိုင်ငံလာဖို့စစ်ကောင်စီကဖိတ်ကြားထားတယ်လို့ဝန်ကြီးချုပ်ဟွန်ဆိုင်ကိုပြောကြောင်းဖနော့ဘန်ပို့စ်သတင်းကပြောပါတယ်။ထိုင်းနိုင်ငံမှာအထူးကိုယ်စားလှယ်နိုလင်းဟေစာနဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းတို့တွေ့ဆုံစဉ်ပြောကြားခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ်။
ဒီနေ့ကတော့ကျွန်တော်တို့နိုင်ငံသားဝင်ကြီးနဲ့ဆိုင်းမှလည်းပြုခဲ့တာရှိတယ်။အဲဒီကတည်းကကျွန်တော်တို့အစိုးရအနေနဲ့ပြောပြီးသားဖြစ်တယ်။သူတို့တည်ယဝင်ကာနဲ့ပေါ့နော်တည်ယဝင်ကာပေးပါတည်ယဝင်ကာပေးပြီးရင်ကျွန်တော်တို့ကဆက်လက်ပြီးတော့ဒါဝင်ခွင့်တောင်းရင်ဆိုရင်ကျွန်တော်တို့ကဒီကုလသမဂ္ဂအနေနဲ့ဒါကုလသမဂ္ဂရုံးကနေတည်ယဝင်ကာပေးတည်ယဝင်ကာပေးပြီးရင်ကျွန်တော်တို့အနေနဲ့ဝင်ခွင့်နဲ့ပတ်သက်ပြီးတော့ဒါဟာဟိုဖောင်ရနိုင်ငံအရေးထားရှိတယ်လို့ပြောပြီးဖြစ်ပါတယ်။အခုအနေနဲ့ကသာတေးဝင်းစာကိုခြင်းရှိသေးပါဦးဗျာ
နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာဟာမြန်မာနိုင်ငံကိုတွားဖို့အစီအစဉ်ရှိပေမဲ့မတွားခင်မှာကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့အမြင်ကိုသိလိုတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ကိုပြောခဲ့ကြောင်းကမ္ဘောဒီးယားကိုယ်စားလှယ်အဖွဲ့ဝန်ကြီးရဲ့အပြောကိုသတင်းစာကကိုးကားဖော်ပြပါရစေ
ဗြိတိန်အစိုးရရဲ့ဒီအာရှနဲ့အရှေ့လေပိုင်းဆိုင်ရာအကြီးတန်းတန်မန်အမန်ဒါမီလင်းက NUG ထိပ်တန်းခေါင်းဆောင်သူဖြစ်တဲ့ဒေါက်တာဇော်ဝေဆုနဲ့လန်ဒန်မြို့မှာရှိတဲ့ဗြိတိန်နိုင်ငံကြီးရုံးမှာတွေ့ဆုံပြီးတော့ဗြိတိန်နိုင်ငံအနေနဲ့မြန်မာပြည်သူတွေနဲ့ရပ်တည်တယ်ဆိုတာကိုရှင်းရှင်းပြသလိုက်တာဖြစ်တယ်လို့ပြောကြပါတယ်ပမုခဒေါက်တာဇော်ဝေဆုဟာ NUG အစိုးရအဖွဲ့မှာကျန်းမာရေးနဲ့ပြည်ထောင်စုဝန်ကြီးဌာနတာဝန်ယူထားတဲ့သူပါဗြိတိန်အနေနဲ့ဒီ NUG နဲ့ဒီမိုကရေစီပြန်လည်အသက်ဝင်ရေးတောင်းဆိုနေသူတွေအားလုံးကိုထောက်ခံတယ်လို့ဗြိတိန်အစိုးရရဲ့အာရှနဲ့အရှေ့အလယ်ပိုင်းဆိုင်ရာကြီးတန်းတန်တမန်အမန်ဒါမီလင်းကပြောကြားခဲ့တဲ့အကြောင်းဗြိတိန်အစိုးရကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဆက်အနာတိတ်မှုပေါ်မှာဆန့်ကျင်တော်လှန်နေတဲ့ကိစ္စတွေလူသားချင်းစာနာထောက်ထားရေးနဲ့မြန်မာနိုင်ငံရေးမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိရေးနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်မဲ့ကိစ္စရပ်တွေကိုပြန်လည်ဆွေးနွေးခဲ့ကြတယ်လို့ဒေါက်တာဇော်ဝေဆုကသူ့ရဲ့လူမှုကွန်ရက်ဆိုင်မနာမှာဖော်ပြပါရတယ်။မြန်မာပြည်သူတွေအပေါ်မှာပြည်ထောင်စုရကအမြင့်မပြတ်ကူညီအားပေးမှုအပေါ်မှာလည်းကျေးဇူးတင်တဲ့အကြောင်းပြောကြားခဲ့တယ်လို့យေတာထားပါရတယ်။မကြသေးခင်တုန်းကလည်း NUG ခေါင်းဆောင်သူဖြစ်တဲ့နိုင်ငံကြီးဝန်ကြီးဒေါ်စင်ပါအောင်ကိုအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဝန်တီရှာမန်နဲ့ဒီမလေးရှားနိုင်ငံကြီးဝန်ကြီးတွေကဝါရှင်တန်မှာတီးကြားစီလက်ခံတွေ့ဆုံခဲ့ကြပါရတယ်။
တရုတ်နိုင်ငံမှာကိုဗစ်ကဘေးစီကင်အန်တင်းကျပ်မှုတွေကြောင့်မော်တော်ယာဉ်ထုတ်လုပ်ရေးကနေဤပညာပစ္စည်းတွေထုတ်လုပ်ရေးအထိတရုတ်စီးပွားရေးကဏ္ဍတော်တော်များများထိခိုက်သက်ရောက်မှုတွေရှိခဲ့ပါတယ်။ရှန်ဟိုင်းမြို့မှာသွားလာကန့်သတ်မှုတွေလုပ်တဲ့ကာလအတွင်းပြီးခဲ့တဲ့လမှာကားအယောင်းဝယ်လုံးဝမရှိဘဲဖြစ်သွားခဲ့တယ်လို့ရှန်ဟိုင်းကားအယောင်းဝယ်လုပ်ငန်းရှင်များအဖွဲ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။အဆိုအရဂိမ်းကနန်းတွေဆိုရင်တော့တရုတ်နိုင်ငံမှာမော်တော်ကားအယောင်းဝယ်ဟာအခုဧပြီလအတွင်းပြီးခဲ့တဲ့နှစ်ကထက်ကို 31.6 ရာခိုင်နှုန်းထိုးကျသွားခဲ့ပါတယ်ရှင်။
ဆူဒီနိုင်ငံကကဘာကျော်ပေါ့ပ်ဂီတာဖွဲ့ဖြစ်တဲ့အက်ဘာကအနှစ်40အတွင်းပထမဆုံးဂီတာဖျော်ဖြေပွဲတရက်ကိုလန်ဒန်မြို့မှာကျင်းပပါရတယ်။အက်ဘာဝိုင်ယက်လို့အမည်နဲ့ပေးထားတဲ့ဖျော်ဖြေပွဲမှာအက်ဘာအဖွဲ့ဝင်၄ယောက်နဲ့ပုံစံတူလုပ်ထားတဲ့ digital ရုပ်တွေကဒီအထူးဖန်တီးထားတဲ့ effect တွေမြို့ရောက်နေအောင်မှာဖျော်ဖြေခဲ့ကြတာဖြစ်ပါတယ်။တနအိခွဲကြတဲ့ဂီတာဖျော်ဖြေပွဲအတွက်အက်ဘာအဖွဲ့ရဲ့နာမည်ကျော်သချင်း22ပုဒ်ကိုသူတို့အဖွဲ့ဝင်၄ယောက်ကသတင်းပတ်ပေါင်းများစွာကြိုတင်ပြသင်းတည်ဆုပ်ခဲ့ရတယ်လို့အဆိုတော်ဘန်နီအန်ဒါဆန်ကပြောပါတယ်။သူရဲ့လှူရှားမှုတွေကိုမှတ်ယူတဲ့ motion capture နည်းပညာအပါဝင်နည်းပညာတွေကိုသုံးပြီးတော့သူတို့ရဲ့ပုံစံတူ digital avatar တွေကိုဖန်တီးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
Feel American သားရဲ့တောက်ကြညာအထူးခြားဆုံးသတင်းတွေကိုမဆုမြတ်မနဲ့ကိုသားညိုတို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရှမ်းနယ်ကယားပြည်နယ်ကဒုက္ခသည်တချို့၊ကုညီရမှာအခက်အခဲတချို့ကြုံနေရတဲ့အကြောင်းပါမြန်မာနိုင်ငံတွင်စေပတိခပဋိပက္ခတွေကြောင့်နေရစွန့်ခွာထွက်ပြေးရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတော်ကိုလိုအပ်နေပါတယ်တချို့ဆိုယာယီစစ်ဆောင်စခန်းတွေမှာအချိန်တော်တော်ကြာကြာနေရပြီးအခြေခံလိုအပ်ချက်တွေဖြစ်တင်းနိုင်ဖို့အတွက်ပါခက်ခဲနေကြတာပါဒီဒုက္ခသည်တွေအတွက်နိုင်ငံတကာရဲ့အကူအညီယာယီအလားအလာကဘယ်လိုရှိနေပါလဲဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေစလို့အခုနှစ်2022ခုနှစ်မေလအစောပိုင်းအထိပြည်တွင်းနေရစွန့်ခွာသူဥယေဟာ9,300,600ကျော်အထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကသတင်းထုတ်ပြန်ပါတယ်။သူတို့တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတွားရောက်ကူညီခွင့်ပေးဖို့ကလည်းအမြန်ဆုံးလိုအပ်နေပါတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေရှိနေလို့နေအိမ်တွေကနေစွန့်ခွာပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ကယားပြည်နယ်ဒေသခံအခေါ်ခရင်နီကဒေသခံအများစုဟာဆစ်ဆောင်တဲ့နေရာတွေမှာလည်းစားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။ဆစ်ဘေးဒုက္ခတွေတသောဝင်းကျင်အတွက်ဒေသခံတွေကသာအဓိကကူညီပေးနေပြီးအချိန်ကာလကြာလာတာနဲ့အမျှနိုင်ငံတကာရဲ့ထောက်ပံ့မှုရနိုင်မှုကိုလည်းကြိုးပမ်းနေပါတယ်လို့ကူညီပေးနေသူတဦးကပြောပါတယ်
။ဟောနိုင်ငံတကာဒီအဖွဲ့အစည်းတွေကလည်းသူတို့မှလည်းသူတို့ရဲ့ policy တွေရှိတယ်လေနော်။သူတို့ရဲ့ policy တွေသူတို့ရဲ့ guideline တွေရှိတယ်အခုကျွန်တော်တို့ဒီလိုကေမှာကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့နဲ့အဲဒီနိုင်ငံကကဒီအကူအညီရယူနိုင်မယ့်အခွင့်အလမ်းကလောလောဆယ်ကတော့မမြင်သေးဘူးပေါ့ဆိုတော့နိုင်ငံကအကူအညီတွေကသူတို့အကူအညီပေးတော့မယ်ဆိုတော့မှသူတို့ရဲ့ဒီသူတို့ရဲ့ policy နဲ့သူတို့ရဲ့ဟို guideline တွေနဲ့သူတို့ညီမှသူတို့ကဟိုအကူအညီထောက်ပံ့တော့သူ
ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေပင်တယားနဲ့တောင်ကြီးမြို့နယ်တွေမှာ ယာယီလာပြီးခိုလုံနေကြတဲ့ကယားပြည်နယ်ကနေရဲစွန့်ခွာလာသူတွေကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနပ်ရိက္ခာဖြန့်ဖြူးပေးနေပြီးတော့ဒေသခံအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ် WFP အနေနဲ့မြန်မာနိုင်ငံအတွင်းကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ဒိမတ်နိုင်ငံကအမေရိကန်ဒေါ်လာ 3.8 သန်းကိုလည်းကူညီထားပါတယ်စစ်ပြေးဒုက္ခတဲ့6,000ကျော်ရှိနေတဲ့ဖရူโซမြို့နယ်အနောက်ဖက်ချမ်းမှာလဲမိုးရင်းကာလနီးလာလို့လမ်းပန်းဆက်တွေအခက်ကြုံနေပြီးစားနပ်ရိက္ခာတည်ယူဖို့လည်းခက်ခဲနေပါတယ
်။နမဆက်တွေကတော့ငါပြောနေတဲ့မိုးရွာလာရင်ချော်တယ်ရိက္ခာတွေရောက်ဖို့အရင်ထစ်ခဲတဲ့ခါကြတော့ငါပြောနေလို့ပေါ့နော်။ဒီစားနပ်ရိက္ခာပိုင်းပေါ့နော်အရင်ထစ်ခဲရတယ်လို့ရှိရတယ်ပေါ့နော်။
လက်တလောမှာတော့အစီဘေးဒုက္ခတွေတွေအတွက်စစ်ဆောင်ကော်မတီကနေပဲအလူခံပြီးစားနဲ့ရိတ်ခါပြန်လဲဖြန့်ဝေပေးနိုင်မှုကြိုးပမ်းနေရပါတယ်။ဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအထောက်ပံ့ရနိုင်ဖို့ကတော့အလံဝင်နေတယ်လို့ဖရူโซမြို့နယ်အနောက်ဖက်ချမ်းစစ်ဘေးဆောင်ကူညီဆောင်ရှောက်ရေးကော်မတီရဲ့တာဝန်ရှိသူတဦးကပြောပါတယ်
။ဟောကျွန်တော်တို့ဖရူโซနောက်ဖက်ချမ်းကိုအလုပ်ပေးမယ်ဆိုတော့ဟိုရမျိုးရဲ့ဆက်တော့ရှိသေးဘူးခင်ဗျ။စားတော့မစားရသေးဘူးပါနော်။အခုလောလောဆယ်အစီအစဉ်ရှိတော့ပေါ့။ဥပမာကျွန်တော်တို့ဆိုအခုဆိုမွေးသွင်းပိုင်းစပြီဆိုတော့ပေါ့နော်။ကျွန်တော်တို့ကော်မတီကတော့အမှတ်ပြောလို့မျိုးတော့တော်တော်ခက်ခဲလာတယ်။အဖြစ်ဆိုတမင်းလောက်ရှိပြီရောနော်
။မြန်မာနိုင်ငံတွင်းကလူပေါင်း6တန်းနဲ့2သိန်းအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခုနှစ်အတွက်အမေရိကန်ဒေါ်လာ826တန်းလိုအပ်နေပါတယ်။ဒီပမာဏကပြီးခဲ့တဲ့နှစ်ခါထက်နှစ်ဆပိုများတယ်လို့ UNOCHA ကပြောထားပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကတော့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်တို့မှာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်ချက်တွေကိုထိထိရောက်ရောက်ဖြည့်ဆည်းပေးနိုင်ရေးအတွက်တောင်ကြီးမြို့မှာရုံးခန်းနဲ့စားနပ်ရိက္ခာတူလောင်ယုံတစ်ခုကိုအခြေစိုက်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတွင်ပြည်ပခါတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအာဆီယံအသင်းကြီးမှလည်းဆွေးနွေးနေတာရှိပါတယ်။ဒါပေမဲ့ဒီအကူအညီတွေကိုပေးမဲ့ပုံစံနောက်အကူအညီပေးရလုပ်ငန်းတွေအကောင့်ထဲပေါ်မဲ့ကိစ္စတွေနဲ့ပတ်သက်လို့အာဆီယံအဖွဲ့အစည်းမှလည်းသဘောမတူညီမှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့သူတို့သတ်မှတ်ထားတဲ့မူပေါင်းအတွင်းကနေတရားဝင်ဆောင်ရွက်မယ်ဆိုရင်လက်ခံပူးပေါင်းသွားမယ်လို့တုံ့ပြန်ထားတာရှိပါတယ်ရှင်
။ရှမ်းနယ်ကယားမှာထွက်ပြေးနေရသူတွေကိုအကူအညီအခက်အခဲတွေကိုမတ်စုံမုံပြောပြခဲ့တာပါ။အခုတော့ဒီအကူအညီတွေကိုချမှတ်ထားတဲ့မူပေါင်းအတိုင်းလိုက်နာကြဖို့စစ်ကောင်စီပြောခွင့်ရကသတိပေးလိုက်တဲ့သတင်းမှာမြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့အစိုးရကချမှတ်ထားတဲ့မူပေါင်းတွေအတိုင်းလိုက်နာမှရမယ်ဆိုတာလက်ခံဆောင်ရွက်ပေးမယ်လို့စစ်ကောင်စီပြောရေးဆိုရင်ကွင်းရှိသူကပြောလိုက်ပါတယ်။လက်ရှိမှာအာဆီယံဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့စစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးမှုတွေရှိပေမဲ့လက်တွေမှာတော့ကြံ့ကြာမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံတွင်းနေရာတချို့အထူးဖြစ်တော့စကိုင်းတိုင်းချင်းပြည်နယ်နဲ့ကယားပြည်နယ်ဒေသတွေမှာစစ်ပွဲပြိပခါတွေကြောင့်နေရာတိမ်းရှောင်ထွက်ပြေးသူတွေများပြားရှိနေတယ်လို့လာမယ့်မိုးရာသီအခြေအနေကြောင့်လည်းဒုက္ခတွေပိုပြီးတော့ဒုက္ခတွေပိုပြီးအကြက်တဲတွေ့လာဖို့ရှိနေပါတယ်။ဒါကြောင့်မို့ဒီဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးကုလသမဂ္ဂမှာရောအာဆီယံအသင်းထဲမှာပါဆွေးနွေးညှိနှိုင်းမှုတွေရှိနေပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကတော့ဒီလိုအကူအညီပေးမှုတွေမှာအစိုးရချမှတ်ထားတဲ့မူပေါင်းတွေအတိုင်းလိုက်နာဖို့လိုအပ်မယ်လို့ပြောပါတယ်။
အိုးရရဲ့မူကောင်တွေအတိုင်းကျွန်တော်တို့ဒီဥကိုကိုလိုင်းနေတဲ့သဘောတူညီဖြစ်တယ်။အဲဒီမှာ SOP တွေကျွန်တော်တို့သဘောတူညီဖြစ်တယ်။အဲဒီ SOP တွေကမူကောင်တွေအတိုင်းလုပ်မယ်ဆိုရင်ကျွန်တော်တို့အနေနဲ့ကဒါလုပ်နိုင်တဲ့အခွင့်အရေးတွေရှိပြီးဖြစ်တယ်လို့ပြောပြီးဖြစ်တယ်။မြန်မာနိုင်ငံမှာကျွန်တော်တို့အများအပြားဆောင်ရွက်နေတာကအာရိယဆောင်ရွက်နေတော့မြန်မာနိုင်ငံချက်ချင်းကြီးအင်းကဆောင်ရွက်နေတာဖြစ်တယ်။မြန်မာနိုင်ငံချက်ချင်းကြီးအင်းဆိုတာလည်းပြီးကြလွတ်လပ်တဲ့အခွင့်အရေးတွေဖြစ်တယ်။အဲ့လိုအဖွဲ့အစည်းမျိုးတွေနဲ့လာမယ်ဆိုရင်တော့ကျွန်တော်တို့မူပေါင်းနဲ့ကိုက်နေတယ်ဆိုကျွန်တော်တို့လက်ခံဖို့အပြင်းနဲ့ဖြစ်တယ
်။စစ်မဲ့ပြည်ပခကြုံနေတဲ့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအာဆီယံနိုင်ငံတွေရဲ့ဆွေးနွေးပွဲတစ်ခုကိုကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးခဲ့တာရှိသလိုပဲပြီးခဲ့တဲ့နှစ်ဧပြီလအာဆီယံခေါင်းဆောင်တွေကြားမှာမြန်မာအရေးနဲ့ပတ်သက်လို့သဘောတူခဲ့ကြတဲ့အချက်၅ချက်ထဲအချက်တစ်ချက်အနေနဲ့ပါဝင်ခဲ့တာရှိပါတယ်။ဒီအကူအညီပေးရေးကိစ္စနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားမှာဝိဝါဒကိုယ်လှယ်မှုတွေကလည်းရှိနေပါတယ်။တချို့အာဆီယံနိုင်ငံတွေကတော့စစ်ကောင်စီနဲ့တွဲပြီးတော့လှုပ်ဖို့လူလားသလိုတချို့နိုင်ငံတွေဘက်ကတော့ထိထိရောက်ဖြစ်နိုင်မှုဆိုရင် NUG အဝေးရောက်အမျိုးသားညီညွတ်ရေးအစိုးရနဲ့ပါထိစပ်လှုပ်ဆောင်မှုလူလားနေပါတယ်။အာဆီယံကအကူအညီပေးရေးကိစ္စတွေကိုဆွေးနွေးနေစေဖြစ်ပြီးတော့လက်တွေ့မှာပြဿနာတချို့ကြောင့်ကြန့်ကြာနေတယ်လို့ဗိုလ်ချုပ်ဆော်မင်းထွန်းကလည်းပြောပါတယ်။အ
ဲသူတို့အနေနဲ့ကတော့ကျွန်တော်တို့ တခြားလမ်းကြောင်းကနေသွားခြင်းနေတဲ့အနေအထားမျိုးရှိတယ်တခြားလမ်းကြောင်းတွေသွားရင်တော့ခိုင်နေခမလေးလက်ခံတာမရှိကျွန်တော်နိုင်ငံနေတဲ့ကလည်းတခြားလမ်းကြောင်းကနေသွားဖို့အတွက်ကတော့မဖြစ်နိုင်ဘူးတခြားလမ်းကြောင်းကနေသွားဖို့ကမဖြစ်နိုင်ဘူးဆိုတာတချို့ဟာတွေဒီဒီအောင်ခေါင်းနဲ့ပြပြီးအကျန်းတက်တွေလက်ထဲရောက်ရှိသွားနိုင်တာမျိုးတွေရှိတယ်ဒါနဲ့ပတ်သက်ပြီးလက်ပြီးတည်ကြကြသီးသီးရောက်ဆောင်ရွက်ပေးနေရတယ်ဒီဆိုးရအဖွဲ့အစည်းတွေရဲ့ဒီရင်ဖွဲ့စည်းတာလူမှုကယ်ဆယ်ရေးအကူအညီရေးသိမ်းရမယ်လို့လာဒီလူမှုကယ်ကူညီကယ်ဆယ်ရေးအသိနေသွားလဲဒီသားလိုက်ဖွဲ့စည်းတာလည်းဖြစ်တယ်သူတို့အနေနဲ့ကတော့အစိုးရဘက်ကဝယ်ဖြစ်တယ်ဟိုဘက်ကဝယ်ဖြစ်တယ်သူတို့ရှိတာမဟုတ်ဘူးသူတို့အနေနဲ့ကတော့ဒါပဲပြောလို့တကယ်ကူညီရမယ်ဒီလိုရှိတာဖြစ်တယ်အဲသို့တော့ကြံ့ကြံ့နေတယ်ဆိုတော့ဒီဥပောင်ရတော့သဘောတူထားလိမ့်မယ်လက်တွေ့မှာတော့ရောက်ရှိတာတော့မရှိသေးပါဘူး
ပြီးခဲ့တဲ့အပဒီမေလ12ရက်နေ့ကထုတ်ပြန်ထားတဲ့စစ်ကောင်စီနိုင်ငံရေးဝန်ကြီးဌာနထုတ်ပြန်ချက်အရတော့အာဆီယံရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးအစီအစဉ်တွေရောက်လာလို့ရှိရင်စကိုင်းမကွေးကရင်ရခိုင်ကယားရှမ်းပဲခူးအစရှိတဲ့ဒေသတွေကိုအကူအညီပေးဖို့ပြင်ထားတယ်လို့ထုတ်ပြန်ထားပါတယ်။လက်ရှိမှာတော့အဲ့ဒီဒေသတွေမှာရှိတဲ့စစ်ပီးဒုက္ခသည်တွေပို့နေထိုင်စားသောက်ရေးခက်ခဲနေတယ်လို့မိုးရွာတွေဝင်လာမယ်ဆိုရင်ပို့ပြီးတော့အကြက်တဲကြီးလာမယ်လို့ဒေသခံအကူအညီပေးနေသူတွေကပြောပါတယ်။ဒါမဲ့လို့ဒီအကူအညီတွေကိုစစ်ကောင်စီရဲ့မူဝါဒအတိုင်းပဲလုပ်ဆောင်ရမယ်ဆိုရင်တော့ထိရောက်မှုကအားနည်းနိုင်တယ်လို့သူတို့ကယူဆနေပါတယ
်စစ်ကောင်စီရဲ့လူသားချင်းစာနာဆောင်ထားမှုအကူအညီကသူတို့ချမ်းမထားတဲ့အကူအညီတွေနေရာတွေတူတူပြီးနေတယ်တိတိယောက်မပြီးနိုင်ဘူးစစ်ကောင်စီရဲ့ဟိုဒီလူသားချင်းစာနာဆောင်ထားမှုအကူအညီကလက်တွေ့မှာတကယ်တမ်းမထိရောက်တဲ့အနေအထားမျိုးလူဆိုရင်လည်းဆိုတာကတော့ခုလက်တော့ဖြစ်ပေါ်နေတဲ့အရေးအနေအထားမျိုးကတော့သူတို့ကဟိုအပြည့်မရှိဘဲနဲ့အပြည့်ရှိတယ်လို့ဆက်ဆွဲပြီးမှကျွန်တော်တို့ပုံမှန်နိုင်ခဲစီမင်းလုပ်ပြီးတော့မှဒီမဟုတ်တာဟုတ်တယ်ပြောပြီးတော့မှဒါတော့ဟိုအားလုံးချုပ်ပြီးနေကြတာပဲလေဒီ
ကင်းဒီဒေသကစစ်ပေးရှောင်းတွေကိုကူညီနေသူတူကခုလိုထောက်ပြလာတာပါဆရာနာသိမ်းပြီးတော့နောက်ပိုင်းကဆက်လို့ရှိရင်ခုချိန်ထိမြန်မာနိုင်ငံတွင်းနေရွှန့်ခွာထွက်ပြေးနေရသူပေါင်းတသန်းနီးပါးအထိရှိလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးယုံအိုချာကနေပြီးတော့ခံမှန်းတွက်ချက်ထားပါတယ်ခင်ဗျာ
လူသားချင်းစာနာမှုအကူအညီတွေအတွက်ချမှတ်ထားတဲ့မူပေါင်းအတိုင်းလိုက်နာလွတ်ဆောင်ကြဖို့စစ်ကောင်စီတတိပေရာကိုကုသနိုင်ဦးပြောပြခဲ့တာပါအခုတော့ဖားကန်တိုက်ပွဲတဲ့အရသာတုဒဏ်ရတဲ့အကြောင်းမှာကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအရသာတုတိခိုက်ဒဏ်ရခဲ့ပါတယ်ဒီနေ့မနက်ကစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကမိုင်းခွဲတိုက်ခိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြန်ပစ်ခတ်တာကြောင့်အခုလိုတိခိုက်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ရှန်ကုန်ကသတင်းပို့ထားတာကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်ဒေသမှာပြီးခဲ့တဲ့အပတ်ကစတင်ပြီးတိုက်ပွဲတွေကြိုကြာကြိုကြာဖြစ်ပွားနေခဲ့တာပါဒီနေ့မနက်ပိုင်း 9:00 လောက်မှာလဲဖားကန့်မြို့နယ်စိတ်မှုကျေးရွာအုပ်စုဘန်နန်ခေါ်မိုးကားရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတို့က VOA ကိုပြောပါတယ်ကိုင်းလည်းန
ည်းနည်းကြော်လောက်တော့တစ်လိုက်ကြော်လောက်တော့ကြာတော့ဖားကန့်ဆိုရင်ဒီကောင်ကြီးဟိုအလောင်းမြောက်ပေါ့ဒီကောင်ဆက်မပေးတော့မိုးကားရွာပေါ့နော်တိုက်ပွဲဖြစ်တယ်ဒီနမ်မဘမှာလည်းသမတ်တာနေနေကြတယ်။တိုက်စစ်တောင်းအခုသိကြီးရှိနေတော့အဲ့ဒီမိုးကရွာကိုနမ်ကြီးရွာဆိုတဲ့နေရာမှာ
အခြားဒေသခံတို့ကတော့ဒီမနက်ဖြစ်ပွားတဲ့တိုက်ပွဲဟာစစ်ကောင်စီစစ်ကြောင်းကို KIA ကမိုင်းခွဲတိုက်ခိုက်တဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ခဲ့တဲ့အကြောင်းဒီပစ်ခတ်မှုမှာကလေးတူထိခိုက်ခဲ့ကြောင်းပြောပါရစေ
။ကလေးတော့ပဲအရသာလေ။ဟိုကလေးမလားဆိုတော့နေတဲ့ဟိုနေရာစခါလည်းမဟုတ်တော့ကိုမျိုးပါလို့နေတာလေ။သူနဲ့ကုမ္ပဏီနဲ့ဒီမှာဆွေးဆက်တယ်ဆက်တယ်မော်ကောင်ဆန်လမ်းတကူဆက်သွားတယ်ဘုံနံညွာအဲ့ဘက်ဆက်သွားတယ်ကြောင်းသွားနေတဲ့ချိန်မိုင်းနဲ့ခွဲလိုက်တာမိုင်းခွဲတော့သူ့အချမ်းတက်တော့အဲ့ချိန်ကြည့်သွားတယ
်ဖားကန်ဒေတာကလူမှုကူညီရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတူကတော့လက်နက်ကြီးထိမှန်တဲ့ကလေးကိုဖားကန်စေယုံကိုပို့ဆောင်ထားကြောင်းပြောပါတယ
်လက်နက်ကြီးကြတယ်လို့ဆိုတယ်ဆက်လာနေအရွယ်ကလေးကမိုင်းနဲ့စလစကြည့်ရတယ်နည်းနည်းကြည့်တယ်လက်ပေါင်းဆက်ဖိုက်ဆက်မှကြည့်တယ်အဲဖားကစေယုံကြည့်ထားတယ်လို့ဆိုတယ်ဆက်လာနေအရွယ်ရစားကလေးတွေ
ဖားကန်မြို့နယ်အတွင်းဒီလ20ရက်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါမေလ23ရက်နေ့ကတော့ကရင်ချောင်းကျေးရွာတံတားထိပ်မှာစိုက်ကယ်စီးလာတဲ့အရသားတအုပ်ကိုစစ်ကောင်စီတပ်ကရက်ခိုင်းရမှာမရက်တဲ့အတွက်တနက်နေ့ပြစ်ခတ်လို့တိတ်ဆုံးခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်ဆရာနာသိမ်းမှုစန်းကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်နှိပ်ကွပ်ခံရပြီးတဲ့နောက်တက်ကြွလှုပ်ရှားသူတော်တော်များများဟာ KIA ထိန်းချုပ်ရာနယ်မြေထဲခိုးလုံခဲ့ကြပြီးPDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ခဲ့ကြပါတယ်။အဲဒီနောက်ကချင်ဒေသနဲ့အနီးကသခိုင်းတိုင်းတစ်ခွင်မှာစစ်ကောင်စီနဲ့ဒေသခံတွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုကမ်းလှမ်းထားပေမဲ့လည်း KIA ဘက်ကတော့ဒါကိုပယ်ချထားပါတယ်ခင်ဗျာ
။ဖားကန့်တိုက်ပွဲတဲ့တရားရရှိခဲ့တဲ့ကြောင်းကိုငြိမ်းချမ်းပြောပြခဲ့တာပါ။အခုတော့ Ranger ဒုက္ခသည်တွေကိုမေ့မထားဖို့ကုလဒုက္ခတဲ့အကြီးအကဲပြောလိုက်တာပါ ကမ္ဘာကြီးအနေနဲ့ရွှေကြဒုက္ခသည်တွေကိုမေ့မထားကြဖို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲဖိလစ်ပိုဂရန်ဒီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုတွေ့ဆုံပြီးတော့အခုလိုပြောလိုက်တာပါ။ AP သတင်းစာမားကိုခြေခံပြီးကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံကအတိုင်းဝိုင်းနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရွှေညာဒုက္ခသည်တွေကိုမမေ့ကြဘူး။ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အကြီးအကဲဖလီဘိုဂရန်နီကဗုဒ္ဓနေ့ကဒါကာမြို့မှာထိုင်ထွန်းလိုက်ပါတယ်
။ I'm here to remind the international community that there is not just Ukraine and new crisis. That Bangladesh has been
ကျွန်တော်အနေနဲ့ဒီနေရာမှာနိုင်ငံကအတိုင်းဝိုင်းကိုသတိပေးချင်တာကပြဿနာအစ်စ်တစ်ခုဖြစ်တဲ့ယူကရိန်းတစ်ခုတည်းမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒီဒုက္ခသည်ပြဿနာကိုတောင်းယူထားတာ9နှစ်ရှိသွားပြီဖြစ်ပြီးတော့အဲ့ဒီဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေညော့သွားလို့မရပါဘူး။အကူအညီတွေညော့ကျသွားမဲ့ကိစ္စကိုကျွန်တော်လက်ခံမှာမဟုတ်ပါဘူး။ဒါကြောင့်မလို့ကျွန်တော်အနေနဲ့မိတ်ဆွေအလှရှင်တွေအားလုံးကိုရောကျွန်တော်တို့အတွက်အလုပ်လုပ်ပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာ့ဘဏ်တို့လိုမျိုးအာရှဖွံ့ဖြိုးရေးတိုးတက်ရေးဘဏ်တို့လိုမျိုးဘဏ္ဍာရေးဆိုင်ရာအဖွဲ့အစည်းတွေကိုရောရွှေကြဒုက္ခသည်တွေကိုလက်ခံထားဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကြိုးပမ်းမှုတွေဆက်ပြီးတော့အကူအညီပေးကြဖို့ကျွန်တော်အနေနဲ့ဖိအားပေးတောင်းဆိုသွားမှာပါ။အဲ့တော့ဒီနိုင်ငံတကာအတိုင်းဝန်အနေနဲ့ဒီဒုက္ခသည်ကိစ္စကိုမေ့မထားကြဘူးအလွန်ကိုရေးကြည့်ပါတယ
်။ဒီမနက်ရခိုင်ပြည်နယ်အတွင်း2018ခုနှစ်ကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေအများပြားအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ကြတာပါ။လက်ရှိအဖြစ်ရိုဟင်ဂျာဒုက္ခသည်တသန်းဝန်းကျင်ဟာနေဆက်တလျှောက်ကစခန်းတွေမှာခိုးလုံနေကြပါတယ်။ဒီဒုက္ခသည်တွေကိုစီးစစ်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အပြန်အလှန်သဘောတူထားကြပေမဲ့အခုချိန်ထိတော့လက်တွေ့လုပ်ဖို့ကြံ့ကြာနေသေးဖြစ်ပါတယ်။အနာသိစစ်ကောင်စီကအရင်အစိုးရသဘောတူညီချက်အတိုင်းဒုက္ခသည်တွေကိုစီးစစ်လက်ခံမယ်လို့ဆိုပေမဲ့ရွေးညာဆိုတဲ့အသုံးလုံးကိုတော့လက်မခံပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဲ့ဒုက္ခသည်တွေကို9နှစ်တာလက်ခံပြီးတော့အဲ့ဒီဝန်တွေကိုထမ်းထားတာမို့နိုင်ငံကအတိုင်းဝိုင်းအနေနဲ့ထောက်ပံ့ကူညီမှုတွေကိုရော့ချမသွားသင့်ဘူးလို့ကုလမဟာမင်းကြီးကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲဟာဘင်္ဂလားဒေ့ရှ်နိုင်ငံကို9ရက်ကြာခီးစဉ်ပြတ်သွားရောက်နေတာဖြစ်ပြီးတော့အဲ့မှာသူဟာဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေတန်တမာနေအလူရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပြင်ဒုက္ခသည်တွေကိုယာယီပြောင်းရွှေ့နေတဲ့ပါစင်ဂျာကျုံးကိုလည်းသွားရောက်ခဲ့တယ်လို့မစ္စတာဂရန်ဒီကပြောပါတယ်
။ This is a very isolated place.To make it viable, you have to reduce that isolation. The government agrees with
that. ပါစန်ချာကျောင်းဟာအလုံးကိုတီးကြဖြစ်နေတဲ့နေရာပါ။အဲဒီမှာကိုဖာသာကိုရှင်နိုင်ဖို့အတွက်ဆိုရင်တော့တီးကြဖြစ်နေတာတွေကိုညော့သွားအောင်လို့လုပ်ရမှာဖြစ်ပါတယ်။ဒါကဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသဘောတူထားပြီးတော့ပြမကုန်းမြင့်နဲ့ဆက်သွယ်ရေးဝန်ဆောင်မှုတွေပိုကောင်းလာအောင်လုပ်ဖို့လိုပါတယ်။ဥပမာပြောရရင်တော့ကျွန်းပေါ်မှာဒီထက်ပိုပြီးတော့လက်စစ်ပုံမှန်ပြန်ရတာလိုမျိုးပါ။အခုလောလောဆယ်မှာတော့ဒါကစိတ်ချရတဲ့အနေအထားမှမရှိပါဘူး။ပြီးတော့ဒုက္ခသည်တွေအတွက်တမွေးဝမ်းကြောင်းလုပ်ငန်းတွေလုပ်ပေးဖို့ရှိပြီးတော့ဒါတွေကတက်နေတဲ့လောက်လုပ်ပေးဖို့ဝန်ကြီးချုပ်ကလည်းမနေ့ကကျွန်တော်တို့ကိုတွန်းအားပေးခဲ့ပါတယ်။ဒါပေမဲ့ဒါကလည်းသူတို့ပြန်ဖို့အတွက်စောင့်နေချိန်မှာယာယီဖြည့်ရှင်းဖို့အတွက်လုပ်တာဖြစ်ပါတယ်
။ UNHCR ရဲ့အဆိုအရတော့ကမ္ဘာတဝန်းအကူအညီလိုအပ်နေတဲ့ဒုက္ခသည်880တန်းတွေကအခုချိန်ထိ7000ခန့်နှုန်းလောက်ပဲအကူအညီတွေရသေးတယ်လို့ပြောပါတယ်
။ Educational facilities will be existing in the camps because
ဘလို့အခြေအနေပဲဖြစ်ဖြစ်ပညာရေးကကလေးတွေရဲ့ခွင့်ရေးဖြစ်တာကြောင့်ကလေးတွေကိုပညာသင်ကြားပေးဖို့အတွက်ဒုက္ခသည်စခန်းတွေမှာပညာရေးအဆောက်အအုံတွေထားရှိသွားမှာဖြစ်ပါတယ်။ကလေးတွေနဲ့ဒုက္ခသည်လူငယ်တွေကိုသူတို့ပြန်တဲ့အခါမှာသူတို့တိုင်းပြည်မှာအသုံးပြုနိုင်မဲ့ပညာနဲ့အခြားအတတ်ပညာတွေကိုပေးဖို့ကအရေးကြီးပါတယ်။ကျွန်တော်အနေနဲ့အဲ့ဒီလူတွေကိုဒီအတတ်ပညာတွေကျွမ်းကျင်မှုတွေမရှိဘဲနဲ့ပြန်မသွားစေချင်ပါဘူး။ဘာလို့လဲဆိုတော့အဲ့လိုမျိုးပြန်သွားမယ်ဆိုရင်သူတို့ပြန်သွားတာရရှိခံမှာမဟုတ်ပါဘူး။ဒါကြောင့်မလို့ဒုက္ခသည်တွေအတွက်အခုဖွင့်ပြီးထားတဲ့ကျောင်းတွေအတွက်ဝန်ကြီးချုပ်ကိုကျွန်တော်ကျေးဇူးတင်ပြီးတော့ဒါကအသိအရေးကြီးသလိုအဲ့ဒီအတွက်လည်းကျွန်တော်ဝမ်းသာမိပါတယ
်။ပြီးခဲ့တဲ့2018ခုနှစ်ဩဂတ်လကအာဆာလက်နက်ကိုင်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းရေးလုပ်ခဲ့ရကနေအဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။အဲ့လိုနေပြည်တော်ရှင်းလင်းရေးအတွက်မြန်မာစစ်တပ်ဟာအာရမပြုကျင်တာတွေတပ်ဖြတ်တာတွေနဲ့နေအိမ်တွေကိုမိရှို့တာတွေကိုအကြီးအကျယ်လှုပ်ဆောင်ခဲ့တယ်လို့ရိုဟင်ဂျာတွေဘက်ကစွပ်စွဲပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ခါစီနာကတော့မြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့လိုအပ်ကြောင်းဒါပေမဲ့သူ့အစိုးရအနေနဲ့တော့အဲ့လူတွေကိုအတင်းကျပ်ပြန်လွှတ်မှာမဟုတ်ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ NLD အစိုးရလက်ထက်မှာတော့အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပြန်လက်ခံဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနားလည်မှုစာချုပ်တွေလက်မှတ်ရေးထိုးပြီးဒုက္ခသည်တွေချို့ကိုမြန်မာဘက်ကပြန်လက်ခံတာတွေရှိခဲ့ပေမဲ့အများစုကတော့လုံခြုံရေးစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံဘက်ကမပြန်ပဲအဲ့မှာပဲဆက်ပြီးတော့နေနေကြတာဖြစ်ပါတယ်ခင်ဗျာ
။ရိုဟင်ဂျာဒုက္ခသည်တွေကိုကမ္ဘာကြီးကအမိန့်မထားဖို့ ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲကပြောခဲ့တာကိုကိုရနိုင်ပြောပြခဲ့တာပါ VO ရဲ့တောက်ကြညသတင်းပေးပို့ချက်တွေကိုပြောပြခဲ့တာဖြစ်ပါတယ်မကြခင်အပတ်စဉ်ကဏ္ဍတွေလာတော့မှမို့ဆက်ဆောင်မြောကြည့်ရှုနားဆင်ကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
VOA American သတင်းတောက်ကြညာပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဇက်တိုက်တက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းပြောပြနေကြပတ်စင်ကဏ္ဍတွေကအရင်ဆုံးမခင်ဖြူထေးပြောပြတဲ့မြို့သမီးကန္တာနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်နဲ့ American တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့နိပညာကဏ္ဍနားဆင်ရဖို့ရှိပါတယ်။သုဒ္ဓဆောင်နဲ့ American တခွင်နဲ့သိပ္ပံနဲ့နိပညာကဏ္ဍတွေမတိုင်ခင်အခုတော့အမျိုးသမီးကဏ္ဍပထမပါAmerican ထူးခြင်းဆူရမြန်မာအကြောင်းသူအကြောင်းကိုပြောပြထားပါတယ်။ American စိတ်ပညာအသင်းကြီးကချီးမြှင့်လိုက်တဲ့2022ခုနှစ်အတွက်စိတ်ပညာရဆိုင်ရာထူးခြင်းကျောင်းသားဆုကို Vermont ပြည်နယ်က Vermont တက္ကသိုလ်မှာပညာသင်ကြားနေတဲ့ဘွဲ့လွန်ကျောင်းသူ Matthew Panukin ကိုဂုဏ်ပြုချီးမြှင့်လိုက်ပါတယ်။ကုသရေးဆိုင်ရာစိတ်ပညာဘာသာရပ်မှာထူးခြင်းရုံနဲ့မကဘဲလူမှုအတိုင်းအဝိုင်းအတွင်းအကျိုးပြုလုပ်ငန်းတွေမှာပါရွေ့ရွေ့ချယ်ချယ်ပါဝင်ဆောင်ရွက်ခဲ့တဲ့ဘွဲ့လွန်ကျောင်းသူကျောင်းသားတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ဒီဆုကိုမြန်မာပြည်ပွားတယောက်ကပထမဆုံးအကျင့်ရလိုက်တာပါမဖြူပန်နုခင်ကိုမေးမြန်းပြီးမခင်ဖြူထက်ကပြောပြထားပါတယ်ခင်ဗျာ
ဆုံးကတော့ပြောချင်တာ congratulations ပါနော်အများကြီးပဲဂုဏ်ယူပါတယ်ဒီ American ဒီစိတ်ပညာရဲ့ဆိုင်ရာ American အသင်းကြီးကနေပြီးတော့မှ2022ခုနှစ်အတွက်ပေးအပ်တဲ့ထူးခြားဆုပေါ့နော်ဆိုတော့ဒီဆုကိုရတဲ့အတွက်အထူးကိုပဲဂုဏ်ယူပါတယ်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒါမြန်မာပြည်သူပြည်သားတွေတည်းကမှပထမဆုံးရတယ်လို့ထင်ပါတယ်အဲ့တော့ဘယ်လိုများခံစားရလဲအရင်ဆုံးပြောပြပေးပါဦး
โอเคมาเจซุมยายติมาเยจม้าเยดีสุอ่ะปอนเนาะมาปีเนี่ยปะทะเดสิทธิ์จม้าเยสายอ่ะจม้าเยวินตุ๊กสอหมู่เนี่ยตุ๊กเตตนาเนี่ยปะทะပြီးတော့ปอนเนาะอติเมียปิ้วပြီးတော့ไปเยชิงคันอ่ะဖြစ်တဲ့တော့ปูပြီးတော့လည်းအမှတ်တရဖြစ်ပြီးတော့ဝန်တာကုံရပါတယ်จม้าရဲ့တက်ကတူอ่ะปอนเนาะ University of Vermont ပါမောက်ခိုင်ရจม้าမြန်မာပြည်မှာခက်ခဲလုံးနေရစိတ်တမ်းမရအပိုင်းဆိုင်ရပါเนาะခက်ခဲတွေจม้าလေးလာနေရပြည်သူရဲ့စိတ်จม้าရဲ့ပိုင်းဆိုင်ရလုပ်ငန်းတွေကိုလှုပ်ဆောင်နေရဦးတူๆอ่ะဒါ ਉਹ ယူရချေပြီးရပါတော့အသိမဲ့ပြည်အနေနဲ့အမီစင်းသွင်းရင်းနဲ့ဒီလို American စိတ်ပညာအသိဖြစ်တဲ့ APA ပေါ့နော်စုကိုကျွန်မဒီနေ့ရရှိခဲ့တာပါဟုတ်ကဲ့
ဆိုတော့ကျွန်မတို့တည်တလို့ဆိုရင်ဒီစုကဒါပညာရပ်ပိုင်းဆိုင်ရာထူးချွန်ရုံနဲ့မကဘဲနဲ့ဒါလူမှုအသိုင်းအဝိုင်းအတွင်းမှာတော့ရွတ်ရွတ်ချွန်ချွန်နဲ့ပါဝင်တဲ့သူတွေကိုပေးတာလို့လည်းသိရပါတယ်အဲ့ဒီထွက်လည်းပို့ပြီးတော့ဂရုစရာဖြစ်မယ်လို့ထင်ပါတယ်
โอเคมาเจื้อติมาอธุทะเพิ่นจม้าปอเนาะที่สิอานาติ้งปีเนี่ยนอกไปมาปีติ้งปีมาชื่อเยปอเนาะမြန်မာပြည်ရဲ့စိတ်ပညာရှင်တွေเนี่ยပူပေါင်းပြီးတော့ကျမတို့အားလုံးတက်တက်ကြွကြွပေါ့เนาะစိတ်ပိုင်းဆိုင်ရာဒီဝက်ချက်တွေကိုဟိုစူးစမ်းဆောင်ရွက်ကြရဲပညာပေးပေါ့เนาะအဲ training နေပေးကြရဲဒီ AI နဲ့ပတ်သက်ပြီးတော့လည်းသိမှတ်ပြရတဲ့ခုပေါ့เนาะနောက်တစ်ခုကကြတော့ကျမရဲ့သူတည်တနာကျန်ကအธุทะเพิ่นစိတ်အာနာတိ้งပြီးရဲ့နောက်ပိုင်းမှာကျမတို့နိုင်ငံရေးအကြံဖတ်ထိခိုက်ခံစားခဲ့ရတဲ့သူတွေပေါ့เนาะကျမတို့မြန်မာပြည်သူတွေရဲ့စိတ်ကြမ်းမှိုက်အခြေအနေတွေကိုကျမရေးသားတင်ပြကိုကုထုံးနေတော့လေပေါ့နော်စူးစမ်းပြီးတော့တင်ပြရဲ့အခါမှာပေါ့နော်ဒီလိုအခြေအနေမျိုးမှာအထူးသဖြင့် APA လိုမျိုးအသိဉာဏ်အသိမှတ်ပြုခံရတာပို့ပြီးတော့ပေါ့နော်ရေးရှိတွေ့လဲကျွန်မတို့အကျိုးမြတ်တွေအများကြီးရှိမှာလဲကျွန်မမျှော်လင့်ပြပါရမှာဟုတ
်ဒီလိုစုမျိုးပေါ့နော်ရလိုက်တဲ့အတွက်ကြောင့်မလို့ကိုယ်အတွက်ကောလက်ရှိကိုယ့်ရဲ့သင်ကြားမှုပိုင်းမဲ့ဖြစ်ဖြစ်နောက်ကိုယ်လှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်ပေါ့ဘလောက်ထိအထောက်အပံ့အကျိုးပြုမယ်လို့ထင်လဲ
ဟုတ်မိုက်ခုလေကျမတို့စိတ်ပညာနယ်ပယ်မှာပေါ့နော်အကြီးမားဆုံးစိန်ခေါ်မှုတစ်ခုကလေကျမတို့ရင်ဆိုင်နေရတာနိုင်ငံတကာမှာနိုင်ငံရေးအကြံဖတ်မှုတွေပို့ပို့ပြီးတော့များပြားလာနေအများပေါ့နော်ဟောကျမတို့ပြောလို့ဆိုရင်ဒုတိယကမ္ဘာစစ်ပြီးကတည်းကဒီနိုင်ငံရေးအကြံဖတ်မှုတွေကြောင့်နေရစွန့်ခွာလာတဲ့ဒုက္ခတွေကမကြုံဘူးလောက်ချိန်ထိုးမြင့်တင်နေရပေါ့နော်ကျမတို့မြန်မာပြည်မှာဆိုလည်းဒီလိုပဲအဲ့လိုအခြေအနေမျိုးမှာကျမတို့စိတ်ပညာအတိုင်းဝန်းထဲမှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်ခေတ်အဆက်ဆက်ကအသုံးပြုခဲ့ထိရောက်တယ်လို့ တ်ပြပြထားတဲ့စိတ်ကူထုံတွေကကျမတို့မြန်မာပြည်လိုနေရာတိုင်းမှာလက်တွေ့ကြကြတုံးချလို့မဖြစ်နိုင်ဖြစ်နေမှာအဲ့လိုကလာကျမပေါ့နော်ဒီဒီမလုံးနဲ့ပြည်သူတွေစိတ်ဓာတ်ရတွေကိုဟိုပညာရှင်ရောဝန်ဆောင်မှုကိုနေပါနေကျမတို့လိုနိုင်ငံမျိုးမှာပေါ့နော်ဘလို့ထိထိရရအဖြေရှားကြမလဲဆိုသူတည်တနာရဲ့အများကြီးလိုအပ်လာရဲ့လိုအပ်လာတဲ့အခါမှာပေါ့နော်ကျမတို့ပညာရှင်တွေရဲ့ကုသမှုဝန်ဆောင်မှုတွေမကပဲပြည်သူတဦးကျွင်းစီရဲ့ပေါ့နော်ကြံကြံခံနိုင်စိတ်ကိုဘလို့တည်ဆောက်ကြမလဲနောက်ပြည်သူစိတ်ကြမ်းမိုင်းနဲ့ပတ်သက်ပြီးအားလုံးကပေါ့နော်ဘလို့တယောက်ချင်းစီတည်ဆောက်ပြီးတော့ကြံကြံခံနိုင်တဲ့သူ့ဘောင်အဖွဲ့စီတည်ဆောက်မလဲဆိုတာတွေကိုကျမတို့အဖြေရှားဖို့ဟိုပေါ့နော်ကျမပူပေါင်းပြီးတော့ပြည်ထောင်မှာရှိနေပညာရှင်တွေလည်းစဉ်းစားရဲ့ဒီသူတည်နာတော့လည်းလှုပ်ဆောင်မိနေရပေါ့နော်ဒီဒါဒီလိုကာလမျိုးမှာဒီ ABS ကိုရရှိခြင်းအပြင်ပေါ့နော်ကျမတို့ဒီနေပယ်အတွင်းမှာနိုင်ငံတကာမှာရှိနေတဲ့စိတ်တန်ရာတွေကိုကုစားရအထူးပြုရပေါ့နော်ပညာရှင်တွေကိုကျမကကျောင်းသူတရားဘဝကလေးကပုံမူပြီးကွန်ရက်ချိတ်ဆက်မိရပေါ့နော်သူတို့နဲ့ချိတ်ဆက်မိပြီးတော့ဒီမြန်မာပြည်အတွက်ရည်ရှိလှုပ်ချင်နေတဲ့အဲကျမတို့ရဲ့စီမံကိန်းတွေကျမရဲ့အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့လည်းကျမတို့မျှော်လင့်ထားပါတယ်အမေဟုတ်ကဲ့
ကျမတို့နားလည်တဲ့လောက်ပေါ့နော်ဒီစိတ်ပညာရဲ့အထက်မှာကုသမှုပိုင်းဆိုင်ရာဒီဒီစိတ်ပညာရဲ့ပေါ့နော် clinical psychology ကိုလေ့လာတဲ့သူကအင်မတန်ကိုရှားပါးပါတယ်ဒီထဲမှာမှဒါမပန်းမှုကလည်းဒီဘာသာရက်ကိုလေ့လာတယ်လို့နားလည်ထားတယ်ဆိုတော့ဒါကိုဘာကြောင့်များစိတ်ဝင်စားလေ့လာဖြစ်တာလဲဆိုတော့ကိုလည်းအဲပြောပြပေးစေချင်ပါတယ်
ဟုတ်အမရေအမပြောအမြင်မှန်ပါရဲ့ဒီလိုပေါ့နော်တိုးတက်တဲ့ American ပြည်အောင်စုမှာတောင်မှလေစိတ်ပညာရှင်တွေထဲမှာရှင်ချင်းဒီကုသရေးဘက်ကိုအထူးပြုရဲကျွန်မတို့ clinical psychologist တွေကရှာပါပါသေးရဲ့အဲ့ဒါဘာလို့လဲဆိုတော့ပေါ့နော်ဒီပညာရေးမှာကျွန်မတို့အထူးပြုဖို့အတွက်လေအဲ6နှစ်ကနေ10နှစ်အထိအချင်းယူပြီးတော့ကျွန်မတို့ကုသရေးဘက်ကို treatment ပေါ့နော်နောက်တစ်ခါဒီစိတ်ပိုင်းဆိုင်ရာယောဂတွေကိုအဖြေရှာပေးရဲ diagnosis လို့ခေါ်တယ်ပေါ့နော် assessment မိုင်းကိုလည်းအဲဒီပညာရှင်တွေကအသေးစိတ်လေ့လာရဆိုတော့လေမဒီ treatment ကို diagnosis ကိုအထူးပြုရဲ့ပညာရဲ့အနေနဲ့ပေါ့နော်ကျွန်မတို့နှစ်ပိုင်းနှစ်တည်းအများကြီးယူပြီးတော့ပေါ့နော်တတဲဝင်ဝင်လေ့လာကြရတယ်ကျွန်မတို့အထူးသဖြင့်ပေါ့နော်ဒီစိတ်ယောဂအခြေအနေကကျွန်မတို့ဟို150ကျော်ရှိရပေါ့နော်ဒီမတူညီတဲ့စိတ်ယောဂတွေကိုဘယ်လိုကုသမလဲဘယ်လိုဖြေရှာမလဲဆိုတာရလူကြီးနဲ့ကလေးကွဲပြားရဲ့ဟလာနောက်တကအသက်အရွယ်ကွာခြားမှုတွေမကပဲပေါ့နော်နောက်ကြာမှလိမ်ပိုင်းဆိုင်ရာကွဲခြားထာနာမှုရမတူညီတဲ့စိတ်တဘာဝလိုအပ်ချက်တွေဒီစိတ်တန်ရာတွေကိုတုံ့ပြန်မှုတွေမတူညီတာရခန္ဓာရည်တွေကိုပေါ့နော်အဲဘယ်လိုကွဲပြားလဲဆိုတာနားလဲရောမှာပါနဲ့ကျမတို့ရဲ့ကုထုံးနေရာလဲပေါ့နော်တိတိကျကျပို့ပြီးထိရောက်มาဖြစ်တယ်ဆိုတော့ခါကြတော့လေဒါကိုကျမတို့ကသုတေသနပိုင်းရသိပ္ပံနေကြလေးလာရဲ့ကုထုံးနေရောပေါ့နော်အဲဆေးရုံနေဆေးခန်းနေမဝင်စားမှုပေးပြီးလေးလာကြရတယ်ဆိုတော့ဒီပညာရှင်တွေကသူတို့ခုနကပေါ့နော် research လုပ်ခဲ့သုတေသနလုပ်ကြရဲ့ clinical ပိုင်းဆိုင်ရာလေးလာကြရဲ့နောက်တစ်ခါအဲပေါ့နော်ဒီပမောက်ခိုက်အနေနဲ့လည်းတက္ကသိုလ်ရနေပြီးတော့စိတ်ပိုင်းဆိုင်ရာပညာရည်တွေပို့ချတင် जा ပေးကြရဲဆိုတော့ကျမမြန်မာပြည်ဘက်မှာစဉ်းစားမယ်ဆိုရှင်ပေါ့နော်စိတ်ပိုင်းဆိုင်ရာပညာရှင်တွေအရင်နေပါနေရဲဆိုတော့ကျမတင် जा ရေးဘက်မှာရောစိတ်ဝင်စားရဲလူတရားအနေနဲ့နောက်တစ်ခါပေါ့နော်ကုသရေးရောသူတည်နာပိုင်းရောစိတ်ဝင်စားရဲလူတရားအနေနဲ့ဒီပညာရည်ကိုအားကြောင့်မလို့ YouTube ဖြစ်သွားပါဒါပေမဲ့ပညာရည်ပိုင်းမှာရောဟုတ်ကဲ့ဒီကအချိန်ယူပြီးတော့တော်တော်လေးလာရဲဆိုတော့ကျမတို့ဟိုပေါ့နော်ဒီ US ထဲမှာလည်းအခုနိပညာအသက်လိုမျိုးရှာပါပါသေးတယ်ပြောလို့ရရမှာဟုတ
်ဒီဘာသာရက်ကဆဆွပြောသလိုပညာရှင်လည်းနေပါတယ်ပို့ပြီးတော့လည်းအချိန်သေးအားဆိုင်ရတဲ့ပညာရက်မျိုးဖြစ်တယ်ကို့အတွက်လွယ်လွယ်ကူကူနဲ့တခြားတင်လိုက်မယ်ပြီးရင်အလုံးလုံးလို့လည်းအစီအပြေနဲ့ဘာသာရက်မျိုးမဟုတ်ပဲနဲ့ဒီဘာသာရက်ကိုမှဘာကြောင့်လိလာသိရင်ဖြစ်တယ်လဲဒါကိုငငယ်လေးကဖြစ်ချင်ခဲ့တာလား
โอเคအမေကျမငငယ်တုန်းကပေါ့နော်ဒီပညာရက်ဒီလိုမျိုးရှိရလို့ကိုကမသိခဲ့ဘူးပေါ့နော်မသိခဲ့ဘူးနောက်တခါနိုင်ငံခြားမှာတောင်ဒီလိုပညာလာသင်ပြမယ်လို့လည်းဟိုမရည်ရွယ်ဖြစ်ခဲ့ဘူးအမေဟိုအထူးသဖြင့်ပေါ့နော်လူလက်တန်းစားမိသားစုဝင်ကလာရဲ့အဲចောင်းသူတရားအနေနဲ့ပေါ့နော်ဒီနယ်ပယ်ရက်ကိုတွေးရှိဖြစ်သွားတာပေါ့နော်မြန်မာပြည်ရဲ့စိတ်ကြမ်းမာရေးလိုအပ်ချက်တွေကိုကျမပေါ့နော်ဟိုငငယ်လေးကတည်းကသဘောပေါက်ခဲ့တယ်ကြီးပင်းခဲ့တာလည်းနိုင်ငံရေးပေါ့နော်ကျမရဲ့အဖေကနိုင်ငံရေးအကျဉ်းသားဟောင်းတူဦးဆိုတော့နော်ဒီတက်တော့လှူရှာသူလို့ပြောရဲ့ activity ကမှကြီးပင်းလာတော့စိတ်တန်ရာအကြောင်းကိုငငယ်ရနားလဲခဲ့တယ်ပေါ့နော်စိတ်တန်ရာရောကြံ့ကြံ့ခံနိုင်စိတ်တွေရောမြန်မာပြည်တွင်းကပြည်သူတွေရဲ့အခြေအနေကိုနားလဲခဲ့လူတယောက်အနေနဲ့ပေါ့နော်ဒီတဖြည်းဖြည်းနဲ့အာကျမ US မှာပညာသင်ကြားရင်းနဲ့ပထမဆုံးသင်ကြားပြတာကအုံနောက်နဲ့အာရုံကျောသိပ္ပံဘာသာပွဲလေ့လာရင်းနဲ့အဲဒီ clinical psychology နဲ့ပဲပေါ့နော်ကျမတွေ့ရှိခဲ့ရပါတွေ့ရှိခဲ့နောက်မှအာခုနကပြောသလိုမျိုးပေါ့နော်ဟိုလက်တွေ့ကျကျသင်ကြားလက်တွေ့ကျကျသင်ကြားနိုင်မှုရောနောက်တစ်ခါကုသမှုတွေပေးနိုင်မှုရောဆိုလို့ရှိရင်ဒီပညာရက်ကအရင်လိုအပ်နေဖြစ်တဲ့အတွက်အာဒီဘိုင်ကူပွဲပေါ့နော်6နှစ်ကြာသင်ယူရပါမယ်ဒီဟာကိုရွေးချယ်ပြီးခဲ့ရပါမှာဟုတ
်ဟုတ်ကဲ့အဲ့တော့စောပိုင်းကတော့လည်းပြောပါတယ်လက်ရှိမှာလည်းကိုကဒီမြန်မာနိုင်ငံမှာရှိတဲ့လိုအပ်ချက်တွေကိုကူညီပေးနိုင်ဖို့အတွက်ပေါ့နော်ဒီစိတ်ပညာပိုင်းဆိုင်ရာအကြံပေးတာဟိုသင်တန်းပို့ချတာတွေလုပ်တယ်လို့ပြောတယ်ဆိုတော့အခုကတော့ဒါကကိုကတစ်ဖက်မှာ ပညာလည်းသင်ရင်းနဲ့တစ်ဖက်မှာလည်းပြန်မျှဝေပြီးတော့ကိုတက်နိုင်တဲ့ဘက်ကလူမှုတိုင်းဝမ်းအချို့ပြုတဲ့သဘောပေါ့လေဆိုတော့ဒီပါရကူဖွဲ့ရပြီးလို့เนาะသင်ကြားမှုတွေပြီးသွားရင်ကောရှေ့ဆက်ကိုမြန်မာနိုင်ငံနဲ့ဒီလူမှုတိုင်းဝမ်းပေါ့เนาะကိုပတ်ဝန်းကျင်အတွက်ဘယ်လောက်ထိလှုပ်သွားဖို့မျှော်လင့်ထားလဲစဉ်းစားထားလဲ
ကျမရဲ့ရည်မှန်းချက်ကတော့ပေါ့နော်အမြန်ဒီမြန်မာပြည်ကိုတနည်းပြန်ခွင့်ရပြီးတော့ပေါ့နော်ဒီစိတ်ကျမကြီးနဲ့ပတ်သက်တဲ့မြန်မာပြည်တွင်းမှာရှိပြီးသားပေါ့နော်အထူးသဖြင့် psychiatrist တွေအပေါ်မြတ်ပေါ့နော်ကျမမှာစိတ်ကျမကြီးရေးဆရာဝန်တွေနဲ့ရောနောက်ပြည်တွင်းမှာလည်းအခုဆိုစပြီးထွန်းကားလာပြီးစိတ်ပညာရှင်တွေစပြီးရရှိလာပြီးပေါ့နော်ဒီ psychologist တွေအားလုံးနဲ့တွဲဖက်ပြီးရောပို့ပြီးထွန်းကားလာအောင်ပေါ့နော်ကျမကဟိုပြောလို့ရှိရင်စိတ်တန်ရကုစားမှုတွေရေးရှိအေးလုပ်ယူရမှာဖြစ်ပါတယ်ပေါ့နော်ကျမတို့နိုင်ငံတွင်းမှာလည်းနောက်တစ်ခါတနည်းအဲကျမတို့ပြည်သူအောင်ပွဲရပြီးဒီမိုကရေစီရရှိခဲ့ပြီးနောက်မှာတောင်မှာပေါ့နော်ဒီအချင်းချင်းပြန်လဲယုံကြည်မှုတွေတည်ဆောက်ရတာတို့ဟုတ်လားအာဒီလူငယ်တွေကလေးငယ်တွေစိတ်တန်ရတွေကုစားရတွေကျမတို့နှစ်ရှိလာမြအကြိုင်ကြီးလှုပ်ဆောင်ရမှာဖြစ်တဲ့အတွက်ပေါ့နော်ဒီဟာအာသူတည်တနာပိုင်းတွေကိုသင်ကြားရေးဘက်မှာအများကြီးပါဝင်ဖို့ကျမအာမျှော်လင့်ထားပါတယ်နောက်ကျမပြည်တွင်းမှာမြန်မာပြည်ဝါပေါ့လေစိတ်ပညာကိုအာစိတ်ဝင်စားရဲ့လေးလာနေတဲ့ကျောင်းသူကျောင်းသားတွေကိုလည်းဒီလိုမျိုးပါကူပွဲတွေကိုပေါ့နော်စိတ်ဝင်စားရဲ့ဆိုလို့ရှိရင်တင်ရောက်ဖို့ပေါ့နော်အားပေးဖိတ်ခေါ်ကြမှာရဲ့ဘာဖြစ်လဲဆိုတော့ဒီ American ပြည်အောင်စုမျိုးမှာ6နှစ်တန်းလောက်တက်ယူရပါမယ်ပေါ့နော်ပညာသင်ရအပြည့်ပေးရပညာသင်စုအပြည့်ပေးရပေါ့နော်တက္ကသိုလ်ရ6နှစ်စာလုံးကိုပေးပြီးရောသူတို့ကျောင်းသားတွေဒီပညာရှင်မျိုးလည်းလစာပေးထားရပေါ့နော်လာစင်ရရောဟိုကျမတို့ဒီနယ်ပယ်ကအရင်လိုအပ်နေတဲ့အချင်းဖြစ်တဲ့ပေါ့အတွက်ပေါ့နော်အာကျမဆီလာဆိုရှယ်မီဒီယာရနေတစင်ပေါ့လေအီးမေးလ်ကျမရတက်ကတူရဲ့အီးမေးလ်ရနေတစင်ပေါ့ဆက်သွယ်ပြီးရောလဲအကြံဉာဏ်တောင်းလို့ရပါတယ်လို့ကျမတို့ပြီးတင်းပြီးပါမှရှိရပေါ့နော်မြန်မာပြည်ကျောင်းသူကျောင်းသားတွေကိုဒီပညာရကိုစိတ်ဝင်စားအဲ့ဆိုလို့ရှင်အာဒီလိုပါအမှုပွဲတွေပေါ့နော်အဲတက်ရဖို့လဲဖိတ်ခေါ်ပါရစေ
အမေရိကန်မှာထူးထူးခြားခြားဆုရခဲ့တဲ့မြန်မာပြည်အတွက်ရှာရှာပါပါစိတ်ပညာပါရဂူကျောင်းသူမက်ဖြူပန်နုခင်ကျောင်းမက်ခင်ဖြူတွေပြောပြခဲ့တာပါ။အမျိုးသမီးကဏ္ဍမှာနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့တုဒ္ဒဆုံးလင်းအမေရိကန်တခွင်ပတ်စင်ကဏ္ဍကိုပြောပြပေးပါမယ်။ရွှေပြောင်းဝင်ရောက်လာသူဆိုင်ရာဥပဒေပါဝင်စိတ်ဝင်စားစရာတွေကိုပြောပြထားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေအတွက်ရည်ရွယ်ထုတ်ပြန်ထားတဲ့ဥပဒေတွေရုပ်သွင်းပေးဖို့လိုလားနေကြတာလူပြူလူမဲတွေရဲ့ဖျားကြောင်နောက်ရုရှားဈေးဆိုင်တွေအခက်တွေ့နေတာစတော့တွေကိုကိုပါအောင်ကဒီတစ်ပတ်သုတဆောင်တဲ့အမေရိကန်တခွင်ကဏ္ဍမှာရှင်းပြထားပါတယ်ခင
်ဗျမက္ကဆီကိုဟွန်ဒူရက်စ်အယ်ဆာဗေဒိုဟေတီစတဲ့နိုင်ငံတွေကရွှေပြောင်းချေချလူသူတွေဟာအမေရိကန်ပြည်အောင်စုမှာကိုလွန်ဂရင်းရဖို့မက္ကဆီကိုနယ်စပ်တီဝါနာမြို့မှာမရေရာတဲ့မနက်ဖြန်နေ့အတွက်စောင့်မျှော်နေကြတာပါ။အဲ့ဒီနိုင်ငံတွေမှာအဓိကအားဖြင့်ငွေစေဝါရောင်းဝယ်တဲ့ဂိုင်းဖွဲ့တွေရဲ့ဘေးအန္တရာယ်ကိုရင်ဆိုင်ကြလိမ့်ရှိပါတယ်။မောင်နှမသားချင်းတွေဟာရုတ်တရက်ပျောက်ဆုံးသွားလိမ့်ရှိပြီးတချို့လဲအသက်အန္တရာယ်ချင်းကြောက်တာကိုရင်ဆိုင်ရလိမ့်ရှိတာပါ။အခုနယ်စပ်မြို့ကယာယီခုန်နာရတဲ့နေရာမှာတော့ပိုလုံးကြုံစိတ်ချရပြီးကလေးတွေအတွက်ဆိုရင်လဲပိုးပြီးတော့အဆင်ပြေတဲ့နေရာပါ။အန်နာမိုရာဇန်ဟာဟွန်ဒူရက်စ်ကဖြစ်ပြီးဟာရီကိန်းမုန်တိုင်းကြီးဒဏ်ကိုနှစ်ကြိမ်ခံပြီးတဲ့နောက်သူ့နေအိမ်ပျက်စီးသွားပြီးအခုနေဆက်ကနေအမေရိကမှာခိုလုံခွင့်ရဖို့လာဆောက်နေတာပါ။ပုံမှန်42ကိုဆက်ပြီးတော့ထားရှိဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုသူကဘဝင်မချဖြစ်နေတာပ
ါ
။သူတို့ကပုံမှန်42ကိုပြန်မဖြတ်ဘူးဆိုတော့တဖြည်းဖြည်းစိတ်ပြက်အားလျော့လာပါပြီ။ဘယ်တော့ဖြတ်မှာလဲဆိုတာလည်းမသိပါဘူး။ဒီနေရာကနေစောင့်နေတာတစ်နှစ်ရှိပါပြီ
။ဒါပေမဲ့လည်းအမေရိကန်ဘက်ကလူသားချင်းစာနာမှုအရာယာယီနေထိုင်ခွင့်ပေးတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာတော့အားလုံးဝမ်းသာနေကြပါရဲ့။အဲ့ဒီထက်မှမွေးရေးစေဝါဂိုင်းအဖွဲ့ကြီးဆိုတဲ့မက္ကဆီကိုနိုင်ငံမီချိုအကန်ပီနယ်ကယက်စပတ်မရင်မတ်တာလည်းပါပါရဲ့။
ဒီစားမင်္ဂလာပါ။ခဏခါဒီချင်းကျမရဲ့အိမ်မှာပါ။တားရဲ့အဖိုးအိမ်မှာတားမီးနှစ်ယောက်နေပါတယ်။သူတို့ကအဖိုးကိုအဲ့ဒီအိမ်မှာတက်ပြစ်လိုက်ကြတာပါ။
အခုလိုအန်နီရီကြောင့်တီဟွာနာကိုရောက်လာပြီးမယ်လေ။တကယ်ကတော့လေတိတ်မလုံခြုံလာပါဘူး။မကြခင်တော့ကမူရီဂိုင်းဝင်နေရာ၃ရက်ဇက်တိုက်ဆိုသလိုအချင်းချင်းပြစ်ခတ်ကြတာကြောင့်ရွှေပြောင်းသူတွေရဲ့ယာယီခိုလုံရအဆောက်အဦအတွင်ကြီးစံတချို့ဖောက်ထွင်းဝင်ရောက်ခဲ့ပါတယ်။အဲ့ဒီနေရာမှာအခုခါတော့ရွှေပြောင်းဝင်ရောက်သူ600လောက်ခိုးလို့နေထိုင်နေကြပြီးနောက်ထပ်600လောက်ထပ်လက်ခံနိုင်အောင်လည်းပြင်ဆင်နေပါတယ်။ခရီးရန်ဓမ္မဆရာအယ်ဘတ်ရီဗရာဟာယာယီခိုးနိုင်ရနေရာကိုစီမံကြီးကြပ်သူဖြစ်ပြီးအမေရိကန်ဘက်ကအခုလိုဒုက္ခရောက်သူတွေကိုခိုးလုံပေးဖို့လဲသူကမျှော်လင့်နေပါတယ်။
We just want to do the things right. But United States don't make up.
အလုံးအစဉ်ပြေကြစေခြင်းပါတယ်။ American ဘက်ကလည်းတခုမှလုံမပေးနိုင်မှုဖြစ်နေပါတယ်။တရားသူကြီးတွေ Congress ကလည်းဘာမှဖြေရှင်းပေးခြင်းပုံမရပါဘူး
။တကယ်လို့ဥပဒေပုံမှန်42ကိုပြန်ပယ်ဖျက်ပေးလိုက်ရင်တော့မှလည်းအမှန်တကယ်ဒုက္ခရောက်နေကြောင်းအထောက်အထားအပြည့်စုံပြနိုင်သူတွေကိုသာ American ဘက်ကလက်ခံခွန်လွန်ခွင့်ပေးမယ့်အနေအထားမှရှိနေတာပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကျော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကန်နပိုလီမြို့ကဖခင်ကျောင်းမှာတော့လူပြည်လူမဲအတူဖခင်ကျောင်းတက်နေပါပြီ။ကိုလိုညာချာ့ချ်ဖခင်ကျောင်းမှာဝတ်ပြုသူတူဖြစ်တဲ့ Try Savage က
I did not even go to a
လူမျိုးပေါင်းစုံနဲ့ဖခင်ကျောင်းကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး။အများသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းသာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတဲ့သူတွေရှိပေမဲ့လည်းအမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခိုးလုံရဖျားကြောင်းမှာဝတ်ပြုသူတူဖြစ်တဲ့ဂျိုနာသန်ဒန်နီယယ်ကပြောတယ
်။ I believe overall the average American does want.
ဒီဘယ်ရပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါလေ။ခွဲခြားဆက်ဆံခြင်းတဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါလေ
။ကမလာဟောင်းဒေါ်နယ်ထရမ့်လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်းတီးမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာကြောင့်အာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါရတယ်။ခိုးလုံရဖျားเจ้าမှာဝိပိသူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ Some people you know they may not say it out of their mouth but they
ဘူးဘူးလေးလေးပြောပြရစေ။ကျိုးတွေကဗဇက်ကထုတ်မပြောပေမဲ့လေမင်းကကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပြစ်ထားပြီးလူမျိုးတွေကြီးဆိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လေရင်းငုံနှုတ်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအလုံးဟာအတူတူဖြစ်ပြီးတစုတစည်းတဲ့ဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပ
ါမုန်တရားကိုဘေးဖြစ်ပြီးတော့ဖျားသခင်ရဲ့သားသမီးတွေအဖြစ်ငြင်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝိုင်းတစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်ခုဆိုရင်ဖျားเจ้าအတူတက်နေကြပါပြီခိုလုံရဖျားเจ้าတိတ်ခါတော်ရဆရာဂျေးစတီဝတ်က
And for us a part of our purpose is
ဒူဒူဟာရှင်တွင်နေထိုင်ပြခဲ့တာနှစ်ရှည်လာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံတည်ပြန့်စွာနေထိုင်ခဲ့ကြတာဒီကိုနမူနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါဒီရွယ်ချက်ကောင်းတဲ့ပေါ်နိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
အတိတ်ကနာကျင်စရာဖြစ်ရဆိုးတွေကိုပြန်မနှိုးဆွမိဖို့လဲသတိထားဖို့လိုကြောင်းတိတ်ခါရောရဆရာအဗ်ဒူနော့ခ်စ်ကအခုလိုပြောပါတယ
် You know faith in the African American community
ဒီသားဝင်တွေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်လူမျိုးပေါင်းစုံနဲ့အတူဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘွားတွေကိုမေ့ဖြစ်ပြီးလိလူရှုမထားပါနဲ့လို့ပြောချင်ပါတယ်
ခိုးလုံရဘုရားကျောင်းမှာခရိယန်ကျမ်းစာလေ့လာကြသလိုနာမကျမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆုတောင်းပေးတာနဲ့တနင်္ဂနွေရောက်တိုင်းပုံမှန်ဝတ်ပြုဆုတောင်းကြပါရခင်ဗျာဆန်ဖရန်စစ္စကိုက Little Russia မှာရုရှားယူရအစားတောက်ယဉ်ကျေးမှုတွေကိုတွေ့နေပါတယ်။ဒါပေမဲ့လည်းခုအခါမှာတော့ရုရှား Ukraine စစ်ပွဲကြောင့်ဒီအခြေအနေတွေပြောင်းလဲပေါ်ရဖြစ်နေတာပါ။ Riot ဈေးဆိုင်မှာဆိုရင်ရုရှားနဲ့ Ukraine ဖက်ကုံတွေရောင်းချပေမဲ့ရုရှားပစ္စည်းတွေတွေ့တဲ့အခါဈေးဝယ်သူတွေကမေးခွန်းထုတ်ကြတယ်လို့ Armenian American Vodges Gazayan ကပြောပါတယ်။
A couple people come in asking him I'm telling
ဒါကစီးပွားရေးလေကျွန်တော်လည်းဘာတက်နိုင်မှာလဲလို့ပြန်ပြောရပါတယ်ဆိုင်ငန်းကားကမီးဖို့ဓာတ်ငွေဖို့ရေဖို့အားလုံးပေးရမှာပါဝန်ထမ်းတွေကိုလည်းပေးရမှာဆိုတော့အဲ့ဒီလူတွေကိုဘယ်လိုပြောရမယ်လို့စဉ်းစားထားမိပါလေဘယ်သူကကျွန်တော်ကိုပတ်စံပေးမှာလဲကျွန်တော်လည်းဘာမှမတက်နိုင်ပါဘူးစီးပွားရေးကစီးပွားရေးပါပဲ
This is only business nothing
Michael Gengen ဟာအမေရိကကို Belarus ကနေပြောင်းရွှေ့ချေချနေထိုင်သူပါ။သူဟာရုရှားနဲ့ Ukraine နိုင်ငံသားအများအပြားအတွက်ရုရှားစကားပြောခီးသွွားအလန်းညွန်အဖြစ်28နှစ်ကြာလှုပ်ကိုင်ခဲ့သူပါ
။ Last few months is practically
လုံငန်းရဲ့လာပိုင်းတွေကလည်းဘာမှမလာကြတော့လုပ်ငန်းအလုံးရပ်ဆိုင်ကုန်ပါလေ။ဒီအချိန်မှာကိုဗစ်ကြောင့်ခီးသွွားကိုခက်ခဲသလိုအဆက်မရှိလို့ပဲဖြစ်ဖြစ်ခီးမထွက်ချင်လို့ပဲဖြစ်ဖြစ်မလာကြတော့ပါဘူး။
လေရုရှားကစာအုပ်ဆိုင်မှာဆိုရင်လေ Ukraine Russian ဘာသာစာအုပ်တွေအတူတွေ့ရမှာပါဆိုင်ရှင် Alex Miraski ဟာဆိုရင်ဂျူးမျိုးနွယ်ကဆင်းသက်လာသူ Russian ဦးဖြစ်ပါတယ်သူငယ်စဉ်က Ukraine မှာ9နှစ်ကြာနေထိုင်ခဲ့ဘူးပါတယ်သူကုံစုံဆိုင်မှာဆိုရင် Russia နဲ့ Ukraine ကလာတဲ့စားတောက်ကုန်စည်9000ကျော်လောက်ရှိပါတယ
် Spend twice more time
ပစ္စည်းရှော့တော့ဈေးဝယ်ရတာအရင်ကထက်အချိန်နှစ်ဆပိုကုန်ပါတယ်လုပ်ငန်းတွေအားလုံးရက်ဆိုင်ကုန်တော်ကိုမြင်နေရတော့တနေ့တည်းများစူးစမ်းစုဆောင်းနေပါတယ်
ရုရှားကျူးကျော်စစ်ကြောင့်ရုရှားပစ္စည်းတွေအစားယူကရိန်းပစ္စည်းတွေကိုပဲရောင်းချဖို့ဈေးဝယ်လာသူတွေကတိုက်တွန်းပေမဲ့လည်းခုကကိုပစ္စည်းပြတ်လတ်နေတာကြောင့်အခက်အခဲကြုံရကြောင်းလည်းသူကပြောပါတယ်ခင်ဗျာ
ခြေပြောင်းဝင်ရောက်မှုဆိုင်ရာဥပဒေတွေအပါအဝင်ကိုအောင်ပြပြခဲ့တဲ့သုဒ္ဓဆုံးနဲ့အမေရိကန်တခွင်ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့နေပညာပတ်စင်ကဏ္ဍပါအစားအသောက်တွေတာရှည်ခံပိုးသတ်နိုင်မှုအဖြစ်ပစ္စည်းဘိုရက်စ်ခေါ်လက်ချာအန်ဒီရဲ့အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါလိမ့်ခင်ဗျာ
ဆဲရူမောင်းငါဘတ်တို့သုံးနေကြတယ်။ဘိုရက်စ်လို့ခေါ်တဲ့လက်ချဟာကျန်းမာရေးအတွက်အန္တရာယ်ရှိတာကြောင့်တားမြစ်ထားတဲ့ဓာတုပစ္စည်းဖြစ်ပါတယ်။ဒီဓာတုပစ္စည်းကအစာအစာတွေရဲ့အယောင်သွေးကိုလှပစေပြီးတာရှည်ခံစေတယ်လို့ပိုးပါတတ်နိုင်တယ်လို့ထူးခြားတဲ့ဂုဏ်သတ္တီတွေလည်းရှိနေတာဖြစ်ပါတယ်။အစာအသောက်တွေမှာအဖြစ်ပစ္စည်းဖြစ်တဲ့သုံးလေးရှိတဲ့ဒီထူးခြားတဲ့ဘိုရက်စ်အကြောင်းဒီတစ်ပတ်မှာဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးသင်ပြပေးမှာပါဘိုရက်စ်ကိုမြန်မာနိုင်ငံမှာဆိုလို့ရှင်အစာအသောက်တွေထဲမှာအများဆုံးသုံးကြတယ်လို့သိရပါတယ်ရှင်ဒီနည်းနည်းလေးရှင်းပြပေးပါဆရာဘိုရက်စ်ကဒီအစာအသောက်တွေထဲမှာသုံးတယ်မသုံးတယ်ပေါ့နော်ဘိုရက်စ်အကြောင်းရှင်းပြပေးပါဆရာဟုတ်တယ်ကျွန်တော်
တို့ဓာတုပညာမှာတော့ orin borax ကဝင်လေဘိုရောင်ကနေလာပါဘိုရစ်အက်ဆစ်နဲ့ဆိုဒီယမ်ဘိုရိတ်ဆိုဒီယမ်တက်ထရာဘိုရိတ်ဒက်ကာဟိုက်ဒရိတ်ဆိုတော့ကျွန်တော်တို့နားလည်တာပေါ့ဒါပေမဲ့လက်ချလောက်ဘိုရက်ဆောက်ပြောလိုက်ရင်တော့အကုန်လုံးသိကြပါတယ်အဲ့ဒီဟာကိုကျွန်တော်တို့ကတကယ်တကယ်ပုံမှန်ပြောအများဆုံးသုံးတာတော့ဒီအက္ခိယမှာတကယ်တကယ်အများဆုံးသုံးတယ်သို့တော်လည်းနောက်ပိုင်းမှာကျတော့အက္ခိယတွေကနည်းသွားတော့ဘယ်နေရာမှာအများဆုံးသုံးလဲဆိုရင်အစားအသောက်တွေနေရာမှာအဓိကသုံးလာကြတယ်စားတော့ကုန်လူတွေက preservative အနေနဲ့ထည့်သုံးကြတယ်ပိုးသတ်ဆေးအနေနဲ့ထည့်သုံးကြပါတယ
်ဟုတ်ကဲ့ဆရာဆိုတော့ဒီ borax ပေါ့နော်လက်ချောင်းကိုဘယ်တော့မှစတွေ့တာပါလဲဆရာ
လက်ချောင်းကိုစပြီးတွေ့လာတော့ဒီ1800ပတ်ဝန်းကျင်လောက်ပေါ့နော်ကျွန်တော်တို့20 new team borax ဆိုတော့စထုတ်တဲ့ဟာ1800ပတ်ဝန်းကျင်လောက်ကိုစထုတ်ကျွန်တော်တို့ကတော့ borax ကတကယ်တော့စတွေ့တယ်လို့ပြောရရင်တော့ခရစ်တော်မပေါ်ခင်ကာလအဲ့ဒီလောက်လေးကသူတို့သုံးနေတာလည်းဖြစ်နိုင်ပါတယ်ဒီဘိုရက်ကိုတကယ်တကယ်တွေ့သွားတာဟိမောလာတောင်မှာရေခမ်းသွားတော့အဲ့ရေခမ်းလာတဲ့အောက်မှာဘိုရက်စီကိုလက်ချားတွေအများကြီးတွေ့တယ်အဲ့ဒီဟာကနေပေါ့ဖယ်ထုတ်တာပေါ့အမေရိကန်မှာလည်းဖယ်ထုတ်တယ်အဲ့ဖယ်တော့ရောင်းတာသူတို့မြီးအကောင်20 20 new စီနဲ့တင်ရတယ်ဆိုတော့ပထမဆုံး20 new team borax ဆိုတော့သူတို့စရောက်ပါလေအဲ့ဒီအချိန်မှာတော့တကယ်တည်းအမေရိကတို့မှာတော့အစားအသောက်အစားဝှျော်တဲ့နေရာမှာအများဆုံးသုံးပါလေ
အစားအသောက်မှာသုံးတဲ့ဥစ္စာဒီ borax ကအန်ဒီယန်ရှိမရှိသိနေပါလေရှင
်အစားတွေအကုန်လုံးမှာ borax အနည်းပါလေအပယ်လည်းမလို့ပါလေတဘောကအများကြီးပါလေအများကြီးပါလေပီးနတ်ဆိုပန်းစည်းတွေမှာလည်းပါလေအစားအသောက်မှာသုံးတဲ့ borax ကတော့အများကြီးများရဲ့တော့အန္တရာယ်ရှိပါလေသမားအဖြစ်တော့အမေရိကန်တို့အင်္ဂလန်တို့မှလည်းသူတို့ကကန့်သက်ကုန်အနေနဲ့ခြားရတယ်အစားအသောက်မှာသုံးခွင့်မပြုတ်ဆိုတော့သုံးရင်အန္တရာယ်ရှိတယ်ဆိုတော့သူတို့ပြောတယ်နောက်ပိုင်းကျမှပိတ်ပင်တယ်ပိတ်ပင်တာသိမကြသေးဘူးတော့1960ပတ်ဝန်းကျင်လောက်မှပိတ်ပင်အဲ့ဒီမတိုင်ခင်တုန်းကတော့သူတို့ဒီတိုင်းပဲထားကြပါတယ်အဲ့ဒီအစားအသောက်အန္တရာယ်ဖြစ်တယ်ဆိုတဲ့ဟာကအများကြီးဆိုင်ရဲ့တော့ဒီက10နဲ့ဆားပါပဲဟောအန္တရာယ်ရှိပါတယ်အန္တရာယ်ရှိတယ်ဆိုတော့ကြောက်စရာတော့ကောင်းတယ်အဲ့ဒါပါလို့ဆိုရင်သူကအသည်းကိုသွားပြီးလုခတ်ပြီးအသည်းကန်ဆာဖြစ်တယ်အဲကြောင့်အသည်းကန်ဆာဖြစ်နိုင်တဲ့သဘင်တွေချွတ်တယ်အဲ့ဒါလေးဖြစ်မယ်ဆိုရင်နည်းနည်းသတိထားတော့တချို့ဟိုဘိုရက်စ်ပါတဲ့တော့ခေါက်ဆွဲတော့ခေါက်ဆွဲကြောက်တို့တချို့ကိုအများနဲ့စားရတဲ့အစာတွေစစ်ပြီးမှနောက်ဟိုရဲ့ပြောင်းလို့စားတဲ့တယ်လို့ကျွန်တော်စားပါတယ
်ဆရာ E number ဆက်ရှိတယ်နော်ဆရာဘိုရက်စ်ရဲ့ဒီအစားတောက်မှာဘယ်လိုသတ်မှတ်ထားလဲပြောပြပါဆရာ
borax ကဒီအမေရိကန်နေပြီးတော့သတ်မှတ်ထားတဲ့ဟာပါလေ E number E285 ဆိုတော့ food additive နဲ့သုံးတဲ့နေရာမှာသတ်မှတ်ထားပါလေတရုတ်တို့ထိုင်းတို့ကလည်းသုံးခဲ့တာပါလေအခုတော့သူတို့လည်း တော့လာရတဲ့ဒီရုရှားတို့မြောက်ပိုင်းစကန်ဒီဗီးနီးယားမှာအဲ့တိုင်းပြည်တဲ့ကက်ဗီယာထုတ်တယ်ကက်ဗီယာဆို၅ဥပေါ့အဲ့၅ဥမှာတော့ဘိုရက်စ်အများကြီးပါတယ်ဘာကြောင့်လဲဆိုရင်သူကဈေးလည်းကြီးတယ်သူ့ကိုပုတ်သွားလို့လည်းမရဘူးလေအဲ့တော့အဲ့ဒီမှာအများဆုံးသုံးကြတယ်ရှိတယ်တိဥမှာကြတော့သူတို့ကလမ်းမယ်လို့ခေါ်တဲ့ခောက်ဆွဲပေါ့ကော်ယူခောက်ဆွဲမှာလည်းအများကြီးထည့်သူကြတယ်ဟောင်ကောင်မှာအဲ့ဒီကော်ယူခောက်ဆွဲလို့မှသုံးတဲ့ဟာအဆမတန်များလို့ပြေးရတာလေးကိုတွေ့ရပါတယ်
မြန်မာနိုင်ငံမှာဆိုလို့ရှိရင်အစားတောက်တည်တယ်ထင်တယ်ဆိုတော့ဘာအစားစာတွေလဲပြောပြပေးပါစင
်မြန်မာပြည်မှာတော့အစားစာတွေမှာတော့အဓိကတော့သူတို့မိုးဟင်္ဂါတွေမှာထဲတော့မိုးဟင်္ဂါပတ်တွေပေါ့မိုးဟင်္ဂါပတ်တွေကဘိုရက်စ်ထဲတော့သူစိန်လိုက်ရင်ဒီဘိုရက်စ်ဆိုရင်သူကရေစုပ်အားပူများလာတယ်ရေစုပ်အားပူများတော့သူတို့များများရတယ်စားတော့တဲ့ခါကျရင်လည်းစုဖြစ်တယ်ချောပြီးတော့ဝင်သွားတယ်အဲ့ဒါကြောင့်သုံးနာကိုတွေ့ရတယ်ဘုန်းကမှသုံးတယ်တရုတ်မှာလည်းသုံးတယ်ဒီတရုတ်မှုဒီအားလုံးဒီပါတော့ကသုံးကြတယ်တော့အစားတော့မဟုတ်ဘူးနေဗမာတွေအများကြီးစားတာရက်စားပေါ့ဒီဗမာတွေရိုးရဆေးလို့ဖြစ်နေအားလုံးစားတယ်ကျွန်တော်တို့လည်းစားကြတာအဲ့ဒီရက်စားမှာတော့ဘိုရက်စ်အများပါတယ်လို့ကျွန်တော်ယူဆနိုင်တယ
်ဆန်စီမြန်မာနိုင်ငံပြင်ပေါ့နော်တခြားနိုင်ငံတွေမှာရောဆရာ
ဒီအာရှတိုင်းမှာတော်တော်လေးကိုအသုံးများကြလက်ချောက်ဥပမာဒီအင်ဒိုနီးရှားမှာဆိုရင်ထမင်းတွေတဲမှာတော့ကြောင်းလန်းထမင်းတွေမှာထည့်တော့သုံးတယ်တော့အသားလုံးနေငါးလုံးနေမှာလဲလက်ချောက်ထည့်ဖို့သုံးတယ်။ဘာဖြစ်လို့လဲတော့မသိဘူး။သူစားရင်စုချစ်တဲ့လူတွေပိုကြိုက်တယ်။ဒါမှမဟုတ်ရင်မတိုးဘူးကအကြာရှည်ခံတယ်လို့ယူဆတာပေါ့။အဲ့တော့ဒီဂျပန်ကလည်းဒီလက်ချောက်ကိုအမှသုံးလဲဆိုရင်သူတို့ခေါက်ဆွဲကြောက်တွေဟိုတန်းကြီးရောပထမဆုံးထုတ်တဲ့ခေါက်ဆွဲကြောက်တွေမှာသုံးပါတယ်။အခုတော့သူတို့ကအတော်လေးလျှော့တယ်ကျွန်တော်ထင်ပါတယ်။ဒါပေမဲ့မလျှော့တဲ့သူကလည်းမလျှော့ဘူး။သူတို့ပဲသုံးနေကြတာရှိပါတယ်။
ဟုတ်ကဲ့ဆရာအစားတောက်မှာကလွန်အောင်တုံးလို့ရှင်အန်ဒီရဖြစ်တယ်တကယ်လို့သူအချိုးစားနေသူပေါ့နော်တုံးရင်သူကအတုံးဝင်နေဆိုတဲ့သဘောလားဆရာ
အဲသူအချိုးစားနေတုံးရင်ကျွန်တော်ထင်တယ်ကျန်တဲ့ဟာကျန်တဲ့ပူသက်ဆေးနဲ့ဆိုင်တော့တုံးတကယ်တော့ဘိုရက်ဆိုအနှဲငယ်ပဲတုံးရင်တော့အချိုးရှိမယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုရင်သူကပူသက်ဆေးလည်းဖြစ်တယ်ဒီအန်ဒီဆက်တစ်လည်းဖြစ်တယ်ကျန်တဲ့ရောဂါပိုးတွေကိုလည်းမကောက်အောင်တယ်လွာတွေလည်းမကောက်အောင်လို့သူလုပ်လို့ရတယ်ဥမာရေဗမာပြည်မှာသုံးတဲ့ဟာကငချောက်တွေကိုကျွန်တော်တို့ကပိုးသက်ဆေးသုံးတယ်လို့ပြောတယ်။အဲ့တော့ကျွန်တော်တို့သိရှာမသိပြီမဲ့သုံးတာတော့သိကြတယ်။ဘာကြောင့်လဲဆိုရင်ငချောက်တွေကိုရင်ကောင်မနာတော့ဘူး။အဲ့ရင်ကောင်တွေမလာဘူးဆိုရင်သူတို့ဒါပိုးသက်ဆေးသုံးတာ။အဲ့ဒီပိုးသက်ဆေးသုံးမဲ့အစားဘိုရက်စ်ကိုသုံးပြီးလဲအဲ့ဒီအတိုင်းပဲတည့်အောင်မှုရှိပါတယ်။ကျန်တဲ့ပိုးသက်ဆေးတွေဖြန်းလာတော့လူတွေကလည်းမစားရတော့ဘူး။ဒါပဇွန်ချောက်တို့ငချောက်တို့ကဘိုရက်စ်ကိုတင့်တင့်မျှတာတဲ့ပုံမှန်နဲ့ထည့်ပြီးတော့သုံးရင်တော့ကိုယ်လည်းတတ်တယ်၊အယောင်လည်းစားတယ်၊အန်ဒီရလည်းအတင့်တင့်ပြင်းတယ်လို့ကျွန်တော်ပြောချင်ပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေတင်ရဇနာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံတော့
တခင်မြတ်ရဲ့သိပ္ပံနဲ့ဤပညာအပ္ပစင်ကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုလိုအပ္ပစင်ကဏ္ဍတွေအပြီးမှာတော့ VOA American တန်ရဲ့တောက်ချာညာနောက်ဆုံးရထစ်တန်းရသတင်းချင်းချက်ကိုမဆုမြတ်မွန်ပြောပြပေးပါအောင်ခင
်ဗျာ Texas ပြည်နယ် Uvalde မြို့က Rob Mularan ကြောင့်မှာဆယ်ကျော်သက်အရွယ်သဏ္ဍသမားလက်ချက်နဲ့ကလေးငယ်19ဦးဆီယမ2ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်မှုဖြစ်ထားချိန်ရပ်ပိုင်းမဲ့ရှိသေးချိန်မှာပဲ Texas ပြည်နယ် Houston မြို့မှာတော့အမျိုးသား Rifle အသင်း NRA ရဲ့တစ်ပတ်လည်ညီလာခံဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။ဒီညီလာခံမှာလူကိုယ်တိုင်တက်ရောက်မိန့်ခွန်းပြောကြားဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကအစောပိုင်းတုန်းကစီစဉ်ခဲ့ပေမဲ့အခုတော့ဒီအစီအစဉ်ကိုဖျက်ပြီးတော့ Uvalde မြို့ကိုသွားမှာဖြစ်ပါတယ်။တနက်သမားဟာရဲတပ်ဖွဲ့တွေရောက်လာခင်လေးတန်းကျောင်းစာတင်ခန်းထဲမှာမိနစ်40ကနေတနအိနီးပါးပြစ်ခတ်ခဲ့လို့21ယောက်တေဆုံးခဲ့ရတာဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ကျောင်းဝင်းနဲ့ပိတ်မိနေတဲ့ကျောင်းသားတွေရဲ့မိဘတွေလမ်းဘေးမှာစူဝေးကြည့်နေကြသူတွေကရဲတပ်ဖွဲ့တွေကျောင်းဝင်းနဲ့အမြန်ဆုံးဝင်ပြီးတော့တနက်သမားပြစ်ခတ်တပ်ဖြတ်နေတာကိုရပ်ဖို့အော်ဟစ်ပြောနေကြတယ်လို့မျက်မြင်တွေကပြောပြပါတယ်။ယူကရိန်းပြည်သူတွေပေါ်ရုရှားကလူမျိုးတုံးတပ်ဖြတ်တဲ့မူနဲ့ဆောင်ရွက်ကျူးလွန်နေတယ်ဆိုတာသိတာတယ်လို့ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကသူ့ရဲ့နေ့စဉ်မင်ကောမှာပြောကြားလိုက်ပါတယ်။ကမ္ဘာ့အင်အားကြီးနိုင်ငံတွေအနေနဲ့စစ်ပွဲအဆုံးသတ်အောင်ဖိအားပေးမယ်ဆိုရင်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာမှာမဟုတ်ဘူးလို့သူကဆိုပါတယ်။ဥရောပသမ္မတကရုရှားအပေါ်အစီအစဉ်6ခုနဲ့အရေးယူတန်းခတ်ဖို့ကြိုးစားနေတဲ့အချိန်တည်းမှာပဲဥရောပကိုရင်းနှီးတဲ့သဘာဝဓာတ်ငွေရောင်းချမှုကနေရုရှားကတနည်းကို1 billion euro ငွေရရှိနေတယ်လို့သူကထောက်ပြပါတယ်။
2035ခုနှစ်မတိုင်ခင် G7 နိုင်ငံတွေရဲ့စွမ်းအင်ကဏ္ဍမှာဖန်လုံအင်ဒန်းငွေတွေမရှိအောင်အောင်ကြီးရဲဆောင်ရွက်သွားမယ်လို့ G7 ဆက်မှုအင်အားကြီးနိုင်ငံတွေကကြေညာခဲ့ကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာ G7 နိုင်ငံတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးစဉ်မှာဒီခုလိုကြေညာခဲ့ကြတာဖြစ်ပါတယ်။ဆွေဒင်နိုင်ငံကဒီကဘာကျော်ပေါ့ဂီတာအဖွဲ့ဖြစ်တဲ့အဘကအနှစ်40အတွင်းမှာပထမဆုံးဂီတာဖျော်ဖွေခွဲတစ်ခုကိုလန်ဒန်မြို့မှာကျင်းပခဲ့ပါတယ်ရှင်
။ဖီယိုရဲ့တောက်ကြညသတင်းအစီအစဉ်တွေသတင်းချင်းချက်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။တောက်ကြညတဲ့သတင်းအစီအစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်ရမှုကမဆုမွန်ပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂေးနဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမတော်တာရှင်များတဲ့တော့ကမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝကြပါစေ။ကောင်းကောင်းလေးအဆက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.